to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American အတန်းကနေ2019ခုနှစ်ဒီဇင်ဘာလ19ရက်ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နားဆင်နိုင်ကြပါရရှင်ကျမအင်ဂျင်နိုင်ပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုမမ်းမြသစင်အောင်နဲ့ကျွန်တော်ကြိုကြောသိမ်းပြပြပါပါသမရထရမ်ကိုတရားစွဲမဲ့စွဲချက်နှစ်ခုကိုမဲခွဲဆုံးဖြတ်မဲ့အောက်လွတ်တော်မှာအခုချိန်ဒီအခြေတင်ပြောဆိုနေကြဆဲဖြစ်ပါတယ်မြန်မာနိုင်ငံကိုယ်တိုင်အဖွဲ့တစ်ဖွဲ့ဟာကုလူပါလောင်ဒုက္ခသည်စခန်းမှာဒုက္ခသည်တွေနဲ့ပြည်စုံဆွေးနွေးပါတယ်မြောက်ကိုရီးယားကအမေရိကန်အတွက်ခရစ်မတ်လက်ဆောင်ဆိုပြီးတာဝေးတုံးကြီးပြည်လွတ်ဆန်းသတ်မဲ့လာလာရှိနေပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါပါခင်ဗျာ
ကောင်းပါပြီရှင်သတင်းစီစဉ်နောက်ပိုင်းမှာတော့သတင်းလွှာတွေကိုတင်ဆက်တဲ့အခါဘင်္ဂလားဒေ့ရှ်နိုင်ငံမှာသူတို့စီစစ်လက်ခံဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေကစစ်ဆေးအတီးပြုတ်ပြီးသူတွေကိုလက်ခံဖို့မြန်မာဘက်ကအစဉ်သစ်ဖြစ်နေကြောင်းကုလသမဂ္ဂမှမြန်မာကပြောဆိုလိုက်ပါတယ
် We are ready to receive verified returnees in a voluntary, safe and dignified manner in accordance with the bilateral arrangement
သတင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံတင်ဆက်ပေးဖို့ရှိပါတယ်ရှင်ဒါအပြင်မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့ကြားမှာဖြစ်ပွားနေတဲ့စစ်ရေးတင်းမာမှုကြောင့်ချင်းနဲ့ရခိုင်ပြည်နယ်မြို့နယ်တချို့မှာလုံခြုံရေးတင်းကျပ်တဲ့အခြေအနေအကြောင်းကိုလည်းကြားဖို့ရှိပါတယ်။နောက်ပိုင်းမှာတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေပြင်ဦးကျော်စံတာရဲ့မြန်မာအရေးသုံးသပ်ချက်ပြည်သူ့ကျန်းမာရေးအစီအစဉ်ဘလော့ဂါတွေပြောသမျှစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်မြကစင်အောင်တို့ကပြောပြမှာပါရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုစွဲချက်နှစ်ခုနဲ့တရားဆက်ဆိုရေးအတွက်အောက်လွှတ်တော်မှာပါတီကြီးမြတ်ကလွှတ်တော်အမတ်တွေအခုကျွန်တော်တို့သတင်းကြေညာနေချိန်ထိအခြေတင်ပြောဆိုနေကြပါတယ်။အာဏာလွှဲသုံးစားလုပ်မှုကွန်ကရစ်လွှတ်တော်လုပ်ငန်းတွေကိုနှောက်ယှက်မှုဆိုတဲ့စွဲချက်နှစ်ခုနဲ့သမ္မတကိုတရားဆွဲဖို့အောက်လွှတ်တော်တရားရုံးကော်မတီမှာပြီးခဲ့တဲ့ရက်ပိုင်းကအတည်ပြုပြီးတဲ့နောက်အခုအောက်လွှတ်တော်တရားလုံးမှာမဲခွဲဆုံးဖြတ်ဖို့အတွက်အခြေတင်ပြောဆိုနေကြတာပါ။သမ္မတထရမ့်မှာ2020ပြည်သမ္မတရွေးကောက်ပွဲအတွက်သူ့ပြိုင်ဘက်တဦးဖြစ်သူဒုသမ္မတဟောင်းဂျိုးဘိုက်တန်ကိုစုံလမ်းစစ်ဆေးဖို့ယူကရိန်းကိုဖိအားပေးတာကွန်ကရစ်ရဲ့စုံလမ်းစစ်ဆေးမှုမှာဟန်တာနောက်ဆက်တာတွေကြောင့်သူ့ကိုတရားစွဲဖို့ကလွဲပြီးတခြားရွေးချယ်စရာမပေးခဲ့ဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကဆွေးနွေးပွဲအဖွဲ့မှာပြောတော့ပါတယ်သမ္မတထရမ့်ကိုအခိုင်အမာထောက်ခံကြတဲ့ရီပဘလစ်ကန်မတ်တွေကတော့မစ္စပလိုစီရဲ့ပြောဆိုချက်ကိုပယ်ချပြီးဒီမိုကရက်တွေဟာလွန်ခဲ့တဲ့3နှစ်မှာသမ္မတထရမ့်အနိုင်ရခဲ့ကြတဲ့ကတရားစွဲခြင်းနေကြတာလို့ပြစ်တင်ဝေဖန်ပါတယ်အောက်လွှတ်တော်မှာ6နာရီကြာအခြေတင်ပြောဆိုကြပြီးတဲ့နောက်စွဲချက်နှစ်ခုအပေါ်မဲခွဲဆုံးဖြတ်ကြမှာပါ။အောက်လွှတ်တော်မှာဒီမိုကရက်တွေကအများစုနဲ့ထိန်းချုပ်ထားတဲ့အတွက်မဲဇာလက်ကတော့တန်လျာဖြစ်စရာမရှိပါဘူး။ Republican Party ကသမ္မတထရမ့်ဟာအမေရိကန်နိုင်ငံရဲ့243နှစ်ကြာသမိုင်းတစ်လျှောက်မှာတရားစွဲခံရတဲ့3ရောက်မြောက်သမ္မတဖြစ်လာဖို့တည်ကြနေပြီဖြစ်ပါတယ
်။အခွန်ရှောင်မှုငွေမဲခွာချမှုတွေနဲ့ထောင်နဲ့ခုနှစ်နှစ်ကျော်ပြစ်ဒဏ်ချခံထားရတဲ့ American သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွဲစည်းရုံးရေးမူဟောင်း Paul Manafort ကိုပြည်နယ်တွင်းအင်ချမ်းမြေချင်းငွေဆိုင်ရာလိမ်လည်မှုနဲ့နယူးယောက်တရားရုံးကဗဟုသုဟုနေ့ကထပ်ပြီးဆွဲချက်တင်လိုက်ပါတယ်။သမ္မတထရမ့်အနေနဲ့မန်နူဖော့အပေါ်မှာချမှတ်ထားတဲ့အစိုးရပြစ်ဒဏ်တွေအပေါ်လူငင်းခွင့်ပေးနိုင်တဲ့အာဏာရှိတဲ့အတွက်နယူးယောက်တရားရုံးတရားသူကြီးကအခုလိုဆွဲချက်အစ်စ်တွေထပ်ပြီးတင်လိုက်တာပါ။အသက်80အရွယ်ရှိပြီဖြစ်တဲ့ဖော့မန်နူဖော့ကတော့ကျန်းမာရေးကြောင့်ဗဟုသုဟုနေ့ကတရားရုံးကိုလာရောက်နိုင်ခြင်းမရှိပါဘူး။ပြီးခဲ့တဲ့မလအတွင်းကပဲဖော့မန်နူဖော့ကိုအခွန်ရှောင်မှုငွေမဲခွာချမှုစတာတွေအတွက်ထောင်ဒဏ်၄နှစ်နီးပါးနဲ့ရုရှားလူလာတဲ့ယူကရိန်းသမ္မတအတွက်အကျိုးဆောင်ပေးတဲ့ကိစ္စနဲ့ဝါရှင်တန်တရားရုံးကထောင်ဒဏ်3နှစ်ခွဲပြစ်ဒဏ်ချမှတ်ထားတာပါအခုပြည်နယ်တရားရုံးရဲ့ဆွဲချက်တွေကသူ့ကိုထောင်ဒဏ်ချထားပြီးဖြစ်တဲ့ဆွဲချက်တွေနဲ့တူနေတဲ့အတွက်ပယ်ဖြတ်ပေးတင်ကြောင်းကိုဖော်မန်နူဖော်ရဲ့ရှင်းလင်းရေးကပြောပါတယ်ပြည်မှုထင်ရှားရင်ထောင်ဒဏ်25နှစ်အထိပြစ်ဒဏ်ချခံရနိုင်တဲ့ပြည်နယ်ပြစ်ဒဏ်တွေအပေါ်မှာတော့သမ္မတကဝင်ရောက်ဆွတ်ဖက်ပိုင်ခွင့်မရှိပါဘူးရှင
်အိန္ဒိယနိုင်ငံမှာနိုင်ငံသားဖြစ်မှုဆိုင်ရာဥပဒေတည်အပေါ်ဆန္ဒပြကန့်ကွက်ပွဲတွေအပြင်းထန်ဖြစ်နေချိန်မှာပဲအမေရိကန်နဲ့အိန္ဒိယအစ်စ်နှင့်တာဝန်ရှိသူတွေဗိုလ်ဒူးတွေကတွေ့ဆုံဆွေးနွေးကြပါတယ်။သမ္မတဒေါ်နယ်ထရမ့်အစိုးရဟာတရုတ်နဲ့မြန်မာနိုင်ငံမှာမွတ်စလင်နဲ့တခြားလူနည်းစုတွေအပေါ်ဖိနှိပ်မှုတွေကိုအပြင်းထန်ဝေဖန်ပြောဆိုထားပေမဲ့အိန္ဒိယနိုင်ငံရဲ့အငြင်းပွားဝယ်အခုဥပဒေနဲ့ပတ်သက်လို့နှုတ်ဆက်နေသေးပါ။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုနဲ့ကာကွယ်ရေးဝန်ကြီးမာ့ကအက်စပါတို့ဟာအိန္ဒိယဘက်ကအလားတူတာဝန်ရှိပုဂ္ဂိုလ်တွေနဲ့မဟာဗျူဟာနဲ့လူညုံရေးဆိုင်ရာဆွေးနွေးကြတာပါ။တရုတ်ရဲ့ဩဇာလွှမ်းမိုးမှုကြီးထွားလာနေတာကိုတံပြန်ဖို့သမ္မတထရမ့်အစိုးရကသူတို့ရဲ့မဟာဗျူဟာကိုတွန်းအားပေးလို့ဆောင်ရေးကြိုးပမ်းနေတာဖြစ်ပါတယ်။အိန္ဒိယနိုင်ငံသားဝန်ကြီးစူဘရာဟမယန်ဂျိုင်ရှန်ကာ ကာဝေးဝန်ကြီးရက်စနက်ဆင်းတို့နဲ့ဆွေးနွေးပွဲတွေဟာအမေရိကန်နဲ့အိန္ဒိယကြားအထူးအရေးပါတဲ့မဟာဗျူဟာမြောက်မိတ်ဖက်ဆက်ဆံရေးအလင်းအမြန်တိုးတက်လာတာကိုထင်ဟပ်နေတယ်လို့အမေရိကန်ကာကွယ်ရေးဌာနကပြောပါတယ်အိန္ဒိယမှာမကြာသေးခင်ကပြဋ္ဌာန်းလိုက်တဲ့နိုင်ငံသားပြည်မှုဆိုင်ရာဥပဒေဟာအိန္ဒိယနိုင်ငံရဲ့မွတ်စလင်လူဦးရေတန်းနေရာကိုဘေးဖယ်ထုတ်ဖို့ဟိန္ဒူမျိုးသားရေးဝါဒီဝန်ကြီးချုပ်နရင်ဒရာမိုဒီဦးဆောင်တဲ့အစိုးရရဲ့နောက်ဆုံးထွက်လာတဲ့ကြိုးပမ်းချက်ဖြစ်ပြီးဘာသာရေးကင်းလွတ်တဲ့အခြေခံဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ဥပဒေသူတွေကတော့ပြောနေပါတယ်
။မြောက်ကိုရီးယားကခရစ်စမတ်ကာလအတွင်းတာဝေးပစ်တုံးကြီးပြစ်လွတ်ဖို့ပြင်ဆင်နေပုံရတဲ့အတွက်ဒါဟာအမေရိကန်နဲ့နျူကလ িয়ার ဆွေးနွေးပွဲတွေကိုအဆုံးသတ်သွားစေနိုင်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။မြောက်ကိုရီးယားကအမေရိကန်နဲ့ဆွေးနွေးဖို့စိတ်ဝင်စားတဲ့လက္ခဏာမတွေ့ရဘူးလို့လည်းမြောက်ကိုရီးယားအရေးတုံသက်သူကယ်လီဖိုးနီးယားမီဒယ်ဘရီသိပ်ပံကနိုင်ငံတကာအရေးလေ့လာသူဂျိုရှွာဖော်လော့ကပြောပါတယ်နျူကလ িয়ার ဆွေးနွေးပွဲအတွက်မြောက်ကိုရီးယားဘက်ကဒီနှစ်ကုန်ကိုနောက်ဆုံးသတ်မှတ်ရပေးထားတဲ့အချိန်မတိုင်ခင်မှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းမြောက်ကိုရီးယားကဒုံးကျည်စမ်းသပ်မှုနှစ်ခုလုပ်ခဲ့ပါတယ်ဒီလအစောပိုင်းကမြောက်ကိုရီးယားကချင်းချောက်ထားတဲ့အတိုင်းအမေရိကန်အတွက်ခရစ်စမတ်လက်ဆောင်အနေနဲ့တာဝေးပြည်ဒုံးကျည်စမ်းသပ်ပြည့်လွတ်မယ်လို့မျှော်လင့်ရကြောင်းလည်းအမေရိကန်လီဒါဗိုလ်ချုပ်ကြီးချားလ်စ်ဘရောင်းကပြောပါတယ်မြောက်ကိုရီးယားကတမတ်တောင်းဆိုထားတဲ့ဒီနှစ်မကုန်ခင်မှာအမေရိကန်ဘက်ကလိုက်လျောမှုတွေလုပ်ပေးဖို့လက္ခဏာမပြတဲ့အတွက်မြောက်ကိုရီးယားဘက်ကအခုလိုလက်နဲ့စမ်းသပ်မှုတွေတိုးပြီးတော့လုပ်လာတာပါမြောက်ကိုရီးယားကပြီးခဲ့တဲ့မေလကလေးကတာတူနဲ့တာလက်ပြည်ဒုံးကျည်စမ်းသပ်မှုတွေလုပ်လာတာအခုထိ73ချိန်ရှိနေပါပြီမကြာခင်မှာတာဝေးပြည်ဒုံးဒါမှမဟုတ်နျူကလ িয়ার စမ်းသပ်မှုတွေလုပ်သွားမယ်လို့လည်းသတိပေးပြောဆိုထားပါတယ်ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေကနေကြော်သာဝတီမနက်ဖက်သတင်းတွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်ရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုဘာကြောင့်လက်မခံနိုင်တာလဲဆိုတာဒုက္ခသည်တွေကိုရှင်းပြခဲ့တယ်လို့နိုင်ငံတိုင်းဝန်ကြီးဌာနအပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကပြောပါတယ်။ဥပဒေကြောင့်အချက်လက်တွေ၊တမိုင်းကြောင့်အချက်လက်တွေကိုအခြေခံပြီးရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုကျွန်တော်တို့လက်မခံနိုင်တဲ့အကြောင်းရင်းကိုသူတို့ကိုရှင်းပြပါတယ်။ဒါပေမဲ့သူတို့လူမှုဝန်ပိုင်းတည်ရှိမှုကိုတော့ကျွန်တော်တို့မငင်းပါဘူးလို့ဦးချမ်းအေးကပြောပါတယ်။ဦးချမ်းအေးဦးဆောင်တဲ့မြန်မာကုသလေအဖွဲ့ဟာဒီဇင်ဘာလ18ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇာဒေသကကိုယ်တူပါလောင်ဒုက္ခသည်စခန်းကိုသွားပြီးဒုက္ခသည်တွေနဲ့တွေ့ဆုံဆွေးနွေးတာပါ။အိုးရင်စွန့်ထွက်ပြေးလာသူတွေကိုနေရာရင်းပြန်ရေးလုပ်ငန်းစဉ်အဆင့်ဆင့်နဲ့လုံဆောင်ချက်တွေကိုရှင်းပြခဲ့တယ်လို့ဦးချမ်းရေးကပြောပါတယ်။ဒါ့အပြင်နိုင်ငံသားဖြစ်မှုဆိုင်ရာ MVC ကတ်နဲ့ပတ်သက်တာလူညုံရင်းဆိုင်ရာယာယီအစီအစဉ်တွေကိုလည်းရှင်းပြခဲ့တယ်လို့ပြောပါတယ်။ဒီအကြောင်းအရာတွေကိုဆွေးနွေးတယ်ဆိုတာစခန်းတွင်းကဒုက္ခသည်တူကလည်းပြောပေမဲ့ဆွေးနွေးတာတွေအောင်မြင်မှုမရဘဲဘာသဘောတူညီချက်မှမရခဲ့ဘူးလို့ပြောပါတယ်။ဒီကနေ့ထပ်တွေ့တဲ့အခါမှာသဘောတူညီချက်တချို့ရမယ်လို့မျှော်လင့်ပေမဲ့တိတ်တော့မတည်ကြလာဘူးလို့ဒုက္ခသည်တူဦးဖြစ်သူစေရက်ဒေါ်လာကပြောပါတယ်
။အိန္ဒိယနိုင်ငံမှာနိုင်ငံသားဖြစ်မှုဆိုင်ရာဥပဒေသေအပေါ်ဆန္ဒပြကန့်ကွက်ပွဲတွေနိုင်ငံအဝန်ဆက်လက်ဖြစ်ပွားနေစေဖြစ်ပါတယ်။တရားရုံးချုပ်ကဒီဥပဒေသေနဲ့ပတ်သက်တဲ့ကြားနာပွဲတွေကိုဆိုင်းငံ့ထားတဲ့အချိန်မှာပဲဆန္ဒပြပွဲတွေကကာဟူတီချင်းနိုင်နိုင်ငံတောင်ပိုင်းတမင်းနာဒူမြို့တော်မွန်ပိုင်းနဲ့တခြားပြည်နယ်တွေအထိပြန့်နှံ့လာတာပါ။တနင်္ဂနွေနေ့ကဂျမီယာမီလီယာအစ္စလာမီယာတက္ကသိုလ်ဝင်းအပြင်ဘဲဆန္ဒပြကျောင်းသားတွေကိုရဲကအကြမ်းဖက်နှိမ်နှင်းခဲ့တဲ့အတွက်မနေ့ကတော့ဆန္ဒပြသူတွေဟာစိုင်းဘုတ်တွေကျောင်းသားတွေကိုအကြမ်းဖက်နေတဲ့ပုံတွေကိုကင်ဆောင်ပြီးတော့တချင်းတွေတီးဆိုဆန္ဒပြခဲ့ပါတယ်ဆန္ဒပြပွဲတွေကိုထိန်းချုပ်ဖို့ကြိုးစားတဲ့အနေနဲ့အာဏာပိုင်တွေကအသံပြည်နယ်အတွင်းအင်တာနက်ဆက်သွယ်ရေးဖြတ်ထုတ်ထားသလိုညမထွက်ရအမိန့်လည်းထုတ်ပြန်ထားပါတယ်ညူဒေလီမြို့မှာလည်းအင်္ဂါနေ့ကဆန္ဒပြပွဲတွေကအကြမ်းဖက်တဲ့အသင်ဆောင်လာတဲ့အတွက်မွတ်စလင်တွေစုဝေးခွင့်ကိုပိတ်ပင်ထားပါတယ်ပြီးခဲ့တဲ့သတင်းပတ်ကအတည်ပြုခဲ့တဲ့နိုင်ငံသားပြည်မှုဆိုင်ရာဥပဒေမူကြမ်းအရဘာသာရေးပြည်နယ်မှုတွေကြောင့်ပါကစ္စတန်အာဖဂန်နစ္စတန်နဲ့ဘင်္ဂလားဒေ့ရှ်တို့ကနေအိန္ဒိယကိုတရားမဝင်ဝင်ရောက်လာတဲ့မွတ်စလင်ဘာသာဝင်မဟုတ်သူတွေမွတ်စလင်ဘာသာဝင်မဟုတ်သူတွေဒါအကျုံးဝင်ပါတယ်အိန္ဒိယမှာဟိန္ဒူ80ရာခိုင်နှုန်းနဲ့မွတ်စလင်က14ရာခိုင်နှုန်းရှိတာပါပြီးခဲ့တဲ့မေလကပြန်လည်ရွေးကောက်ခံခဲ့ရတဲ့ဟိန္ဒူအမျိုးသားရေးဝါဒီဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့အဖွဲ့ကတင်သွင်းခဲ့တဲ့ဒီဥပဒေမူကြမ်းတစ်အပေါ်မှာမကျေနပ်ကြတဲ့အတွက်အခုလိုဆန္ဒပြပွဲတွေပေါ်ပေါက်လာရတာဖြစ်ပါတယ
်ကျင်းတင်နိုင်ငံမှာအငြိမ်းစားပင်စင်စနစ်ပြုပြင်ပြောင်းလဲရေးဥပဒေမူကြမ်းပေါ်သဘောထားကွဲပြားနေတာဖြစ်ရှင်းဖို့ပြင်သစ်အစိုးရနဲ့လူ့ကမ္ဘာသမဂ္ဂကိုယ်စားလှယ်တွေဗိုလ်ထုနေကစဆွေးနွေးကြပါပြီဒီဥပဒေကြမ်းကြောင့်တနိုင်ငံလုံးမှာတရားပို့ဆောင်ရေးလူသားတွေတပိတ်မှောက်ထားကြသလိုဆန္ဒပြပွဲတွေလည်းအကြီးအကျယ်ဖြစ်နေတာပါဒီနေ့နိုင်ငံရဲ့ပင်စင်အစီအစဉ်42ခုကိုပေါင်းပြီးတကူတည်းလုပ်ဖို့သမ္မတအီမန်နူအယ်မက်ခရွန်ကအဆိုပြုထားတာဖြစ်ပါတယ်ဒ ဒီဆိုပြချက်ဟာတန်းမောင်းများစွာသောလူသမားတွေလက်ရှိတရားဝင်အငြိမ်းစားယူနိုင်တဲ့အသက်60နှစ်နဲ့ပိုပြီးတော့လှုပ်လှုပ်ကြရနိုင်တယ်ဆိုပြီးတော့ဝေဖန်သူတွေကပြောပါတယ်အခုတော့သမဏမာခွန်ရဲ့ပန်ကြားချက်နဲ့ဝန်ကြီးချုပ်အီဒိုဝက်ဖီလစ်ကလူသမားသမဂ္ဂခေါင်းဆောင်တွေနဲ့စသည်ဆွေးနွေးနေတာပါဒါပေမဲ့တင်းမာတဲ့လေဝဲအယူရှိသူ၄ပါးသမဂ္ဂတွေနဲ့သဘောတူညီချက်တစ်ခုရမယ်အလားလာတော့မ လီမာတီနေကဆွေးနွေးပွဲအပြီးပြောပါတယ်။အဆိုပြုထားတဲ့ဥပဒေမူကြမ်းကိုပိုကောင်းအောင်လုပ်ဖို့သမ္မတကဆန္ဒရှိပေမဲ့စွန့်လွတ်မှာတော့မဟုတ်ဘူးလို့သမ္မတမခွန်ရဲ့အနီးကပ်လက်ထောက်တူကပြောပါတယ်။သဘောထားတိတ်မတင်းမာလာတဲ့သမ္မတတွေနဲ့သဘောတူညီချက်တခုရအောင်လုပ်ပြီးဆန္ဒပြပွဲတွေအားနည်းသွားအောင်လုပ်ဖို့သမ္မတမခွန်ကမျှော်လင့်ထားတယ်လို့အစိုးရအဖွဲ့နဲ့နှီးဆက်တဲ့သတင်းရင်းမြစ်တွေကပြောပါတယ်။ဗိုလ်ဒူးနေက14ရက်မြောက်လာပြီဖြစ်တဲ့အထူးသဖြင့်ကြောင့်အများပြည်သူတွေပို့ဆောင်ရေးအခက်တွေ့နေရတယ်လို့စီးပွားရေးလုပ်ငန်းတွေလည်းအထိနာနေပါတယ်
။ဩစတြေးလျမှာအင်္ဂါနေ့ကစံချိန်တင်ပူပြင်းတဲ့ရာသီဥတုကိုကြုံတွေ့ကြရပြီးအပူချိန်ဒီထက်ပိုပြီးတော့မြင့်လာနိုင်တယ်လို့အာဏာပိုင်တွေကပြောပါတယ်။ဒီကနေ့မှာတနင်္ဂနွေလုံးတိုင်းတာနဲ့ဖြန့်မြအပူချိန် 40.9 ဒီဂရီဆယ်ဆီယပ်အထိမြင့်တက်ခဲ့ပြီးဒါဟာ2013ခုနှစ်ဇန်နဝါရီလကတင်ထားတဲ့စံချိန် 40.2 ကိုချိုးခဲ့တာဖြစ်တယ်လို့ဩစတြေးလျမိုးလေဝသဌာနကပြောပါတယ်။ကြာသပတေးနေ့မှာတော့နိုင်ငံတောင်ပိုင်းနဲ့အလယ်ပိုင်းတွေမှာအပူချိန်ပုံမှန်ထက် 16 ဒီဂရီလောက်အထိဆက်ပြီးတော့ဒိုးလာနိုင်တယ်လို့မိုးလေဝသဌာနကပြောပါတယ်။ဒီလိုမြင့်တက်လာတဲ့အပူချိန်ကြောင့်နိုင်ငံအရှေ့ပိုင်းဒေသတချို့မှာလွန်ခဲ့တဲ့သတင်းပတ်တွေအတွင်းတောမီလောင်ကျွမ်းနေတဲ့အခြေအနေလည်းပိုပြီးတော့ဆိုးဝါးလာတာပါနိုင်ငံတောင်ပိုင်း New South Wales ပြည်နယ်မှာလည်းဗုဒ္ဓဟူးနေ့ကတော်မီလောင်ကျွမ်းမှုတရာလောက်ရှိပြီးတဝက်လောက်ကိုမငြိမ့်တန်နိုင်သေးဘူးလို့အာဏာပိုင်တွေကပြောပါတယ်တော်မီကြောင့်အနည်းဆုံးလူ6ဦးသေဆုံးခဲ့ပြီးအင်ဂျီ900ကျော်မြေဧကပေါင်း2တန်းကျော်လောက်ပျက်စီးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်ရှင
်ပေါ်တူဂီအုပ်ချုပ်မှုလောက်ကနေဒီအဆိုအစီလွှဲကြောင်းပေးခဲ့တဲ့နှစ်20ပြည့်အခမ်းအနားကျင်းပမယ်ကိုပဲအုပ်ချုပ်ခွင့်ရမကောက်ဒေသမှာကျိုးသမရရှိခြင်းဖြင့်ဗုဒ္ဓဟူးနေ့ကရောက်နေပါတယ်မကောက်အခြေအနေကတော့ဆိုရဆန့်ကျင်ရေးဆန္ဒပြပွဲတွေကြောင့်မရီမငြိမ်ဖြစ်နေတဲ့အိမ်နီးချင်းဟောင်ကောင်ကျွန်းအခြေအနေနဲ့မတူပါဘူး။တောက်ကြနေကျင်းပမဲ့အခမ်းအနားတစ်ခုအပါအဝင်၃ရက်ကြာလာရောက်တဲ့သမရရှိချင်းဖြင့်ရဲ့မကောက်ခီးစဉ်မတိုင်ခင်ကတည်းကအဲဒီမှာလူငွန်ရေးတွေအထူးတင်းကျပ်ထားပါတယ်။ဒေဝနာပိုင်တွေကသူတို့ရဲ့တနိုင်ငံစနစ်မျိုးမူဝါဒအောင်မြင်တယ်ဆိုတာမကောက်ဒီသောကိုနမူနာပြခြင်းနေတာပါ။လူကြီးရဲ့ခုနှစ်သိန်းလောက်နေထိုင်တဲ့မကောက်မှာအစိုးရအုပ်ချုပ်ရေးကိုလိုက်နာကြတယ်လို့လောင်းကစားလုပ်ငန်းနဲ့စီးပွားဖြစ်ပြီးချမ်းသာကျော်ဝနေတဲ့ပေါ်ကွန်မြူနတီပါတီခေါင်းဆောင်တွေကချီချူပြောဆိုပါတယ်။မကောက်ဒီသားကိုတူရကီအုပ်ချုပ်မှုလောက်ကနေ1999ခုနှစ်ကပြည်အစိုးရတန်လွှဲပြောင်းပေးခဲ့တာပါခင်ဗျာ
။ကြာသပတေးနေ့နဲ့ခင်တဲ့တွေကိုကုကြကြသိန်းနဲ့မမရသစင်အောင်တို့ကပြောပြသွားတာပါရှင်။အခုတော့သတင်းလွှာတွေကိုတင်ဆက်ဖို့အလဲရောက်ပါပြီ။မြန်မာနိုင်ငံအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေကစစ်ဆေးအတီးပြုတ်ပြီးသူတွေကိုလက်ခံဖို့အဆင်သင့်ဖြစ်နေပြီးဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့လည်းနှစ်နိုင်ငံသဘောတူညီချက်တွေအတိုင်းအတိအကျအကောင့်ထဲဖော်တင်တယ်လို့မြန်မာတမ်မတ်တဦးဖြစ်တဲ့ဒေါ်ဤဤတင်ကပြောပါရယ်။ပြန်လာသူတွေအားလုံးအတွက်ပိုပြီးအဆင်ပြေစေမယ့်အခြေအနေဖန်တီးပေးဖို့နိုင်ငံရေးအရာစစ်မှန်တဲ့ဆန္ဒရှိတယ်လို့လည်းပြောပါရယ်။ဂျနီဗာကုလသမဂ္ဂရုံးချုပ်မှကျင်းပတဲ့နိုင်ငံတကာဒုက္ခသည်များဆိုင်ရာပထမဆုံးအကြိမ်နီလာခံမှာမြန်မာနိုင်ငံရဲ့တင်ပြပြောဆိုချက်တွေကကောက်နှုတ်ပြီးတော့ကိုကျော်ကျော်သိန်းကပြောပြမှာပါရှင်။
ကိုယ်စံတော့အတိုင်းနေရရင်ပြန်လာတာဟာဒုက္ခတဲ့အရေးမှာထိရောက်ပြီးရေရှည်ခံတဲ့အဖြစ်တစ်ခုဖြစ်တဲ့အတွက်အိုးဝင်ဆုံးထွက်ပြေးသွားသူတွေနေရရင်အမြန်ပြန်လာနိုင်ရေးအပြင်းထန်ကြိုးစားလှုပ်ဆောင်နေပါတယ်လို့ဂျနီဗာမြို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းဒုတိယကိုယ်စားလှယ်တန်အမတ်ဒေါ်ကြီးတင်ကဒုက္ခတဲ့ညီလာခံတွင်ပြောသွားပါတယ်ဒီနေရာမှာထိုင်းနိုင်ငံဘက်ကဒုက္ခတဲ့စခန်းတွေမှာနေထိုင်ခဲ့ကြတဲ့ဒုက္ခတဲ့တထောင်ကျော်ကိုမြန်မာနဲ့ထိုင်းနိုင်ငံအကြပူးပေါင်းဆောင်ရွက်မှုနဲ့မြန်မာနိုင်ငံဘက်အောင်အောင်မြင်မြင်ပြန်ပို့နိုင်ခဲ့တာကိုတမ်းမတ်တော်ကြီးတင်ကထောက်ပြပါတယ်။ရခိုင်ပြည်နယ်ကနေထွက်ပြေးသွားသူတွေနေရာရင်းပြန်လာရေးနဲ့ပတ်သက်လို့ဒေါ်ကြီးတင်ကအခုလိုပြောပါတယ
်။ We are ready to receive verified returnees in a voluntary, safe and dignified manner in accordance with the pilot
program. ဒီကိစ္စပြုပြည့်သူတွေကိုယ်စံတိုင်းဒေကင်းစွာနဲ့ဒေခါရှိရှိပြန်လာနိုင်ရေးအတွက်စံနိုင်ငံသဘောတူညီချက်တွေနဲ့အညီလက်ခံဖို့ကျွန်တော်တို့အသင့်တင်ရှိနေပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကပေးပို့တဲ့စင်းတွေက2019ခုနှစ်နိုဝင်ဘာလအထိဆိုရင်65ရာခိုင်နှုန်းကိုစစ်ဆေးအတည်ပြုပေးပါပြီ။ဘင်္ဂလားဒေ့ရှ်ဘက်ကလည်းအကြောင်းကြားပေးပါပြီ။ကိုယ်စံနာနဲ့အညီဒေကင်းင်းနဲ့တိတ်ခါရှိရှိနေရရင်ပြန်ပို့ရေးအောင်မြင်စေဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့သဘောတူညီထားတဲ့နှစ်နိုင်ငံအစီအစဉ်တိုင်းအတိအကျလိုက်နာပြီးတော့ရိုးရိုးသားသားနဲ့လင်းလင်းမြန်းမြန်းအကောင့်ထဲပေါ်တင်ပါတယ်။
ဒုက္ခသည်တွေနေရပြန်ရေးကြန့်ကြာနေတာဟာသူတို့နေရပြန်နိုင်မဲ့အခြေအနေကိုမြန်မာဘက်ကဖန်တီးပေးဖို့ပြက်ကွက်တာကြောင့်ဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနအတွင်းဝန်ရှာဟီဒူဟိတ်ကဒ ီနီလာကမှာပဲဒီဇင်ဘာလ18ရက်နေ့ကဆွဆွဲပြောဆိုခဲ့ပါသေးတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဆွဆွဲချက်ကိုတာမန်ကြီးဒေါ်ဤတင်ကနာမည်နဲ့တကွတိုက်ရိုက်ချိပတာမျိုးပြောမသွားပေမဲ့အဲဒီလိုအခြေအနေမျိုးဖန်တီးဖို့ဆန္ဒရှိတယ်ဆိုတာထည့်ပြောသွားပါတယ်။
We are committed to continue our efforts in creating more conducive conditions for all returnees.
ပြန်လာတဲ့သူတွေအားလုံးအတွက်ပို့ပြီးအဆင်ပြေစေမယ့်အခြေအနေကိုစစ်မှန်တဲ့နိုင်ငံရေးဆန္ဒနဲ့ဖန်တီးရေးကျမတို့ဆက်ပြီးတော့ကြိုးပမ်းသွားဖို့အခိုင်အမာရှိပါတယ်။နေရပြင်ပေါ်ရေးလုပ်ငန်းစဉ်ကိုတက်ဆိုင်သူအားလုံးရဲ့ဟန်ချက်ညီအားထုတ်မှုနိုင်ငံတကာအတိုင်းအဝိုင်းရဲ့ပူးပေါင်းဆောင်ရွက်မှုနဲ့တိတ်မကြခင်အနာဂတ်မှာစတင်နိုင်ပြီးတော့လက်တွေ့ကျပြီးတော့ရေရှည်ခိုင်မာမယ့်အဖြေကိုလည်းရရှိနိုင်နိုင်မယ်လို့ကျမတို့ယုံကြည်ပါတယ်။
နေရရင်ပြန်ရေးကိုဟန်တန်းနောက်ရွှတ်ဖို့အာစာအဖွဲ့ရဲ့တပ်ဖြတ်ချင်းချောင်းမှုအပါအဝင်အဓားစီအမျိုးမျိုးရှိနေတဲ့ကြားမှာပဲကောက်ဆက်ပဇာကဒုက္ခသည်400ကျော်ကို့အစီအစဉ်နဲ့ကိုမြန်မာနိုင်ငံဘက်ပြန်လာကြတာဟိန်းလူပါလာဝင်400နီးပါးကသူတို့ပြန်ညင်းတယ်ဆိုပြီးပြောနေတာကြားပြီးဖြစ်ပေမဲ့ပြန်ဖို့အစီအစဉ်နိုင်တဲ့အခြေအနေမရောက်သေးတာတွေကိုလည်းတန်မတ်ဒေါ်ရီအတင်ကဒုက္ခသည်ညီလာခံအတွင်ထည့်သွင်းပြောဆိုသွားပါတယ်ခင်ဗျာ
ကိုကြကြသိမ်းပါရှင်တဆက်သေးပဲဒီဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နယ်နိမိတ်ဖြစ်တဲ့ရခိုင်ပြည်နယ်နဲ့ဒီချင်းပြည်နယ်ကအခြေအနေတွေကိုပြောပြအောင်ပါပါမြမတက်မတော်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့ကြားဖြစ်ပွားနေတဲ့စစ်ရေးတင်းမာမှုကြောင့်ချင်းပြည်နယ်ပလောဝမြို့နယ်နဲ့ရခိုင်ပြည်နယ်ကမြို့နယ်တချို့မှာလုံခြုံရေးအခြေအနေဟာတင်းကျပ်လာနေပါတယ်ရခိုင်ပြည်နယ်အမ်းမြို့နယ်မှာလုံခြုံရေးကိုပိုးပြီးတင်းတင်းကျပ်ကျပ်လှုပ်ဆောင်လာသလိုချင်းပြည်နယ်ပလောဝမြို့မှာတော့လုံခြုံရေးအတွက်ညမထွက်ရအမိန့်ထုတ်ပြန်ထားတာဖြစ်ပြီးဒေသခံခရစ်ယာန်ဘာသာဝင်တွေအတွက်ခရစ်မတ်ပွဲကျင်းပဖို့ပါအခက်အခဲတွေဖြစ်နေပါတယ်ကျမတို့ရဲ့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကနေသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရခိုင်ကခရစ်မတ်ပွဲကျင်းပနေတဲ့ချင်းပြည်နယ်ပလောဝမြို့တွင်ဒီနှစ်မှာတော့လုံခြုံရေးချင်နေကြောင်းညဖက်ကျင်းပခွင့်မရတော့ဘူးလို့ပလောဝမြို့ကခရစ်ယာန်ဘာသာရေးသမဆရာမောဆက်ကပြောပါတယ
်ခရစ်မတ်ပွဲကိုတော့ညရောနေ့ရောတရက်တာကျင်းပမှကြီးကြီးကကကျင်းပနေကြတာဖြစ်ပါညဖက်မှာလောက်ခွင့်မရှိတော့အဆင်ပြေတော့ဘူးခုကဒီလိုမျိုးကန်တက်ထလိုက်တော့တိတ်ပြီးတော့စီပြီးတော့ပေါ့ပုံမှားပြီးတော့ခဲလို့ထွက်တာပေါ့နော်အိမ်တန်ရပစင်းလို့လိုက်ဆိုပေးတယ်ကျွန်တော်တို့ဒီနေ့ကြတော့ညမထွက်ရမင်းထွက်တော့အတင်းတော့အတိတိကကျွန်တော်တို့မသွားနိုင်ဘူးဖလာမျိုးပုံပေါ်ဆင်ရင်အတင်းတော့နှစ်ပါးပဲသွားနိုင်တယ်အဲ့ဒါတော့မှညမှာမဟုတ်ဘူးနေ့လေမှာပဲသွားရတယ်လုံချုံရဲ့ချင်းနေရတော့ကျွန်တော်တို့ကတော့မလုံချုံဘူးလို့ပြောရမှာ
ပလောဝမြို့နယ်ဒေသခံချင်းလူမျိုးများစုဟာခရီးယာပါတာဝင်နေဖြစ်ကြပြီးအသင်းတော်ပေါင်း15ခုကျော်ရှိတဲ့နေ့ကနှစ်သင်းသာနေခင်ပိုင်းမှာတချင်းလိုက်လံတည်ဆူနေတာရှိတယ်လို့သူကဆိုပါတယ်ပလောဝမြို့နယ်မှာည6နာရီကနေမနေ့6နာရီထိအပြင်းမထွက်ရနဲ့လူငါးဦးထက်ပိုပြီးစုမနေရဆိုတဲ့ပုံမှန်144အမိတ်ထုတ်ပြန်ထားတာကြောင့်ဒီနှစ်ခရစ်မတ်ပွဲကျင်းပဖို့အခက်တွေ့နေတယ်လို့သူကဆိုပါတယ်ချင်းပြည်နယ်ဆိုရဖွဲ့လူမှုရေးဝန်ကြီးပေါင်လုံးမင်းထံကတော့ဒေသတွင်းလုံခြုံရေးချင်းနေကြောင့်ညမထွက်ရမိတ်ထုတ်ပြန်ထားတာလို့ဆိုပါတယ်
ကလေးကကိစ္စကတော့လုံခြုံရေးအခြေခံဖြစ်နေတယ်လက်ရှိအခြေအနေရဲ့လုံခြုံရေးပုံမှာဒီလိုတောင်းဆိုချက်ရပေါ့ကောက်ဖီကပြင်ရလိုက်တာပေါ့နော်ဆိုတော့ဒီခရစ်မတ်ယာတီမှာလည်းတူနယ်မြေရဲ့အခြေအနေကဒီနေ့ရှော့ပေါ်လာတော့လုံးလုံးရတယ်ဒါပေမဲ့လက်ရှိအခြေအနေမှာဒီလောက်ထိလုံးတယ်ဆိုတော့ကျွန်တော်အနေနဲ့တော့မသိဘူး
အလားတူရခိုင်ပြည်နယ်အတွင်းမှာလည်းမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားစိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေတယ်လို့လုံခြုံရေးတင်းကျလာနေတာပါအထူးသဖြင့်အနောက်ပိုင်းသားစစ်သနာချုပ်တည်ရှိရာအမ်းမြို့နယ်တွင်လုံခြုံရေးသိမ်းချထားတယ်လို့မြို့ခံကူဆိုးအောင်ကပြောပါဗျ။
ကျွန်တော်တို့၆ ថ្ងៃကျော်ရင်တော့ကျွန်တော်တို့အပြင်းဆုတ်ကြတော့တို့လူကြီးအင်အားချထားတယ်ကျွန်တော်တို့လည်းခါတိုင်းအနေထားနဲ့တော့တွားလာရတော့အဆင်မပြေဘူး။အစချို့နေရာတွေမှာလည်းစစ်တပ်စီးတာတွေရှိတယ်ကျွန်တော်တို့လည်းမတွားရမလာရကြဘူး။ဒီလိုညမထူရအမိတ်နေပါတွေထုတ်ပြန်ထားတာတော့မရှိဘူး။
ဒီဇင်ဘာ18ရက်နေ့ညနေကအမ်းမြို့နယ်ကန်းကွန်မြန်ကျေးရွာနီးလုံခြုံရေးဆောင်ရွက်နေတဲ့မြန်မာစစ်တပ်ကနေမိုင်းဖောက်ခွဲဖို့လှုပ်ဆောင်နေစေအေအေဖွဲ့ဝင်တို့ကို remote mine လေးလုံးနဲ့တူအသေးဖမ်းဆီးရမိခဲ့တယ်လို့တပ်မတော်ဘက်ကနေထုတ်ပြန်ထားပါတယ်။အနေစစ်တွေသွားတဲ့ကားလမ်းပေါ်မတင်ကပွဲလူနှူးတွေ့ရှိရလို့ခေါ်ယူစင်မှာထွက်ပြေးသွားလို့ပြစ်ကတ်မှုကြောင့်တည်ဆုံသွားပြီး၎င်းပတ်ဝန်းကျင်တစ်ဝိုက်ကိုစစ်ဆေးရှာဖို့ရမှာချုံပုတ်အတွင်းဖွက်ထားတဲ့ဆိုင်ငယ်တစည်းကိုတွေ့ရှိရကနေစစ်ဆေးရမှာတော့ကွန်ဂျူပိုက်နဲ့ပြုတ်လုထားတဲ့ remote mine နှလုံးအပြင်ကလန်ဝဲရဘက်မှာအတင့်ထောင်ထားတဲ့ remote mine နှလုံးကိုထပ်မံဖော်ထုတ်သွင်းရှိခဲ့တယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ယုံကနေသတင်းထုတ်ပြန်ထားပါတယ်။ဖြစ်စဉ်အခြေအနေကိုသိစိတ်သိရှိဖို့တမတော်ပြောရေးစုခွဲရှိသူတွေကိုဆက်တွယ်ခဲ့ပေမဲ့လည်းဆက်တွယ်လို့မရခဲ့ပါဘူး။ရခိုင်လက်နက်ကိုင်အေပြောခွေရခိုင်ဒုက္ခကတော့တေဆုံးသူနှူးဟာအေအဖွဲ့ဝင်မဟုတ်ပဲအယတားတွေဖြစ်နိုင်ကြောင်းပြောပါတယ်။
ချင်းနိုင်ချီပြည်တာကတော့ဒီဗမာပြည်တာကသူတို့ဒီအရာသားတွေကိုအဲ့လိုဒီမတရားပြစ်ဒဏ်ပြီးဆိုလို့ရှိရင်အဲ့လိုအကြောင်းပြချက်ပေးတဲ့ဥစ္စာတွေအများကြီးရှိခုပြစ်ဒဏ်ခံရတာလည်းပဲဟိုအရာသားတွေချင်းနိုင်တယ်လို့ကျွန်တော်ကတော့အဲ့လိုတုံးတယ်
ချင်းမီနယ်ပလက်ဝမြို့နယ်နှုံဘူးကျေးရွာနယ်ရခိုင်ပြည်နယ်မင်းပြမြအူးရသိတောင်မြို့နယ်ဘက်မှာတီစင်ပါလာကိုရက်ကနေ14ရက်နေ့အထိတိုက်ပွဲပြင်းထန်စွာဖြစ်ပွားနေခဲ့ပါတယ်။တီဖြစ်ပွားနေတဲ့တိုက်ပွဲနဲ့ပြည်ကမှုအတွင်းအရသားတွေလည်းထိခိုက်ဒေဆုံးမှုတွေရှိနေပါတယ်ခင်ဗျာ။
ဒီအေးတဲ့တင်တော့2019အိမ်မှာရှင်အခုလို့2019ခုနှစ်ကုန်ဆုံးမဲ့အချိန်ကာလရောက်တဲ့အခါမှာဒီတစ်နှစ်တာပတ်လုံးဖြစ်ပျက်ခဲ့တဲ့ဒီမြန်မာနိုင်ငံကအခြေအနေပေါ်မှာ တော်ရရှင်ဒီဘလူတင်ကန်းစာယူကြမလဲစနေနေ့ည8:00နာရီလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုမိတ်ဆက်ပေးကြပါမယ်။တော်ရရှင်များရှင်မကြခင်မှာပဲ2019ခုနှစ်ကုန်ဆုံးပြီး2021ခုပြောင်းတော်မှာပါ။ဒီကတဲ့နှစ်ထဲမှာတော့မြန်မာနိုင်ငံကလူခွင့်ရေးပြဿနာတွေကြောင့်နိုင်ငံတကာအထိတရားတော်ရင်ဆိုင်ခဲ့ရသလိုပြည်တွင်းစစ်မီးလည်းတကြောပြန်တောက်လောင်ခဲ့ပါတယ်။ဒီကတဲ့နှစ်ထဲမြန်မာနိုင်ငံ တင်ငန်းစာယူစရာပါရီများကြံခဲ့ပါတယ်ဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိများလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလာအစီအစဉ်ကကြိုဆိုပါရရှင်။ကွန်လွင်တင်ဆက်မဲ့စနေနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။မလေးရှားနိုင်ငံကနေညရဲ့ရင်းကိုတန်ကြီးတက်တာစွာနဲ့ပြန်ပို့ခွင့်ပေးနေတဲ့ကာလမှာထိမ့်သိမ်းရေးစခန်းတွေမှာအနေကျနေသူတွေကိုညရဲ့ပြန်ပို့ဒီစီစဉ်နေတာဖြစ်ပါတယ်။ခုလာမဲ့ဒီဇင်ဘာလ19ရက်နေ့မှာတော့မလေးရှားနိုင်ငံကထိမ့်သိမ်းရေးစခန်းတစ်ခုကနေမြန်မာအယောက်40နီးပါးကိုပြန်လွှတ်ပြီးတော့ပြည်နှင်တန်ပေးမှာဖြစ်ကြောင်းမြန်မာတန်ယုံက VOE ကိုပြောပါရယ်ကျမတို့ရဲ့ VOE သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါရယ်ရှင
်မလေးရှားနိုင်ငံဂျိုးဘီနယ်ကပကန်နန်နန်ထိမ့်သိမ်းရေးစခန်းမှာအဖမ်းဆီးခံနေရတဲ့မြန်မာနိုင်ငံသားကရာခိုင်နှုန်းလောက်ရှိနေပါတယ်ဒီထဲကမြန်မာ40နီးပါးကိုဒီဇင်ဘာလ19ရက်နေ့မှာပြန်လွှတ်ပေးမှာဖြစ်ပြီးချက်ချင်းပဲပြည်နှင်တန်ဆက်ပေးမယ်ဆိုပြီးမြန်မာတန်ယုံကိုစားပြုပြီးထိမ့်သိမ်းရေးစခန်းကမြန်မာတွေကိုအကူအညီပေးနေတဲ့ဂျိုးဘိုးမြို့စခန်းတာဝန်ခံဦးတီဟာမောင်မောင်ကပြောပါတယ
်ဂျိုးဘိုးကြီးနဲ့ပကန်နန်နဲ့မှာသွားပြစ်လာတာတော့လူယောက်40ဝန်းကျင်လောက်ရှိတယ်အဲ့တော့ဒီလာမယ့်19ရက်နေ့မှာပြန်အတူတူပဲဒီဝင်ခွင့်ရတော့သူတို့အကုန်လုံးဟိုအတူတူပဲလေဒီအိမ်လျှောက်ပြန်တဲ့လူလည်းဒီဝင်ခွင့်ပိတ်တာပဲဒီအဖမ်းခံမိပြန်လဲဒီလေဒီဝင်ခွင့်ပိတ်တာပဲနဘုံကတော့ကျွန်တော်ငါးနှစ်တက်မှတ်တယ်အခုကရဲအတန်းတန်းမရှိပါနှစ်အတန်းတန်းမရှိဘူးဆိုတော့ငါးနှစ်လည်းပြည့်ပြည့်မယ်သုံးနှစ်လည်းပြည့်ပြည့်မယ်ပေါ့နော်ဒါတော့သူတို့အတိအကျမကျင်ကြတော့ဘူးဒီနောက်ပိုင်း
မလေးရှားအစိုးရကတရားမဝင်နိုင်ငံခြားသားဖမ်းဆီးမှုတွေကိုဇက်တိုက်လုပ်နေတာဖြစ်ပြီးဒီလပိုင်းတွင်ဖမ်းဆီးခဲ့တဲ့မြန်မာတွေအပါအဝင်နိုင်ငံခြားသား1,000ကျန်းလောက်ရှိနေပါတယ်2019ခုနှစ်အတွင်းမှာတော့နိုင်ငံသား9000နီးပါးဖမ်းဆီးခံရပါတယ်သူတို့ကိုထိမ့်သိမ်းရေးစခန်း12ခုမှာဖမ်းဆီးထားတာဖြစ်ပါတယ်ဒီထိမ့်သိမ်းရေးစခန်းတွေမှာမြန်မာရေးစောက်ရှောက်မှုတိတ်မပေးနိုင်တဲ့အတွက်ပြီးခဲ့တဲ့လကမြန်မာရေးထိခိုက်ပြီးမြန်မာတဦးသေဆုံးရတယ်လို့မြန်မာတွေဟာတစ်လတစ်ယောက်ဒါမှမဟုတ်နှစ်ယောက်လောက်သေဆုံးမှုတွေရှိနေတယ်ဆိုပြီးမလေးရှားနိုင်ငံကပုန်းနာရေးကူညီမှုအသင်းဥက္ကဋ္ဌဦးစန်းဝင်းကလည်းပြောပါတယ်
ကျွန်တော်မျိုးဆိုတဲ့ဒီဖန်ဆုံးအရေးကံထဲမှာပြီးသွားတယ်ပေါ့ခေါင်းထဲမှာအဖန်ခါရလူရတာအများတယ်များတဲ့ခါကျတော့အစားဆုံးအကြမ်းမကြီးပိုင်းတွေထုတ်တယ်ဒီအဲ့ဆိုင်နဲ့ပြီးကြတယ်ဖြည်းဖြည်းနဲ့ဇက်ကခိုးဝင်နေခိုးဝင်နေတဲ့ဖန်ကြီးတွေအဲ့မှာပြီးတယ်ပေါ့အမှန်အဲ့ဒါမျိုးမလေးရှားတဲ့ခိုးဝင်တယ်ပေါ့
မြန်မာလူသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုသမားညွှန်ကြားမှုဦးစီးဌာနကတော့မလေးရှားကိုတရားဝင်စေလွတ်တဲ့အလုသမားပေါင်း2,000ကျော်ရှိပြီးတခြားနီးလန်းတွေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအားလုံးပေါင်းရင်မလေးရှားမှာမြန်မာလူသမား9,000ထက်မနည်းရှိနေတယ်လို့ပြောဆိုထားပါတယ်ရှင်
။ BOE မြန်မာပိုင်းသတင်းတောက်မအေးပါပါရှင်။မကြာခင် BOE မြန်မာပိုင်းကနေဒီဒုတိယပိုင်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့ ICJနိုင်ငံတကာတရားရုံးကနေဘလို့ဆုံးဖြတ်ပြီးဘလောက်ထိရောက်မှုရှိနိုင်မလဲဆိုတော့ကောင်းစင်နဲ့ကျမတို့ဥကြောစံသားရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ရဖို့ရှိပါရရှင်အခုတော့ဒီကမ္ဘာသတင်းဒီမှာမြမနိုင်ငံအကြောင်းဖော်ပြနေတဲ့ဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်ပြီးတော့မအီတန်စင်ကတင်ဆက်မှာပါ
ตัวเราเองเพียงเท่านั้นเองเลยก็เต็มเหนี่ยวไปเลยเด็ดดองสันสุจิกาสิบเดือนลุ้นสุดแรกของสิ่งนี้เจมส์กริฟฟี่ต้องได้เช็คสมาร์กูซีเอ็นดอทคอมมาพยายามเลย ดังนั้นเมื่อเงินเต็มหูมูสเลนุกุมเงินเต็มหูตัววาลานิมุจ้าน้องนายเงินด้วยดังแค่ไปสมุริกุช่างบิโอเนื้อมาสีบอยตัวเดียวลุ่นยามเอเชมาดังนั้นสุจิกาเอเนอร์จีปาร์ตี้ปงยิ่งกุสเลบิโอเทนเดียเมตามุชิลาเอลุสวาลีน้องนายเงินด้วยดังนั้นสุจิอาณาธิเมียบิโอเสบโจดุยอาณาโยอังลูพีอาร์ปีอาเมเอเชมาที่เราลงเมษามีมากุมกุญยเบเนวิพันย์เอลุสวาลีน้องสังกาซาบิโอดังนั้นสุจิสุยาสกันทายเป็นนาวิฮะกุลนิคิดเทกาซาเกบิโอเคสเซซิสุยาเดชมาเนมพิชิน
ဒီမိုကရေစီအတွက်ကွဲပြားရေးဆိုတာကအခုချိန်ပြည်တွင်းစစ်တွေဖြစ်ဆက်ဖြစ်နေရတဲ့အခြေအနေထိရောက်နေပြီးတော့ဒါကိုတောင်းဆန်းစုကြည်တိုင်းပြည်ကိုအုပ်ချုပ်ပြီးတော့ဒီမိုကရေစီရတဲ့အခါမှာဒီပြဿနာတွေအလုံးအလိုလိုပြောက်သွားမယ်လို့မျှော်လင့်ထားခဲ့ကြတာပါ။တောင်းဆန်းစုကြည်ဟာဘာမှထောက်ပြစရာမရှိအောင်တာလွန်ကောင်းမွန်နေတဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းမဟုတ်တလို့ဒီမိုကရေစီအသ
ဒီကနေ့ဒီနေ့ကိုစတင်ပြီးတော့ဒီနေ့ရဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ပြပေးဖို့ရှိပါရရှင်။ မြန်မာစစ်တပ်ရဲ့လူမျိုးလုံးတပ်ဖြတ်မှုအတွေးကိုနားလည်အောင်လုပ်ခြင်းဆိုတဲ့ခေါင်းစဉ်နဲ့အန်တနီဒေးဗစ်ရေးသားတဲ့ဆောင်းပါးကိုတော့အေရှာတိုင်းစ်ဒေါ့ကမှာဖတ်ရပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကနိုင်ငံတကာတရားရုံး ထောက်ပြပြောဆိုတဲ့အချက်တစ်ခုကလွင့်ကြတွေကိုမှရွေးပြီးတော့မြန်မာစစ်တပ်ကလူမျိုးတော်တပ်ဖြတ်မှုဆိုင်ရာလုပ်ရည်တွေကျူးလွန်တာမဟုတ်ဘူး။စစ်တပ်ရဲ့လုံထုံးလုံနီးထုံးစံတွေနဲ့အညီလူနည်းစုတွေပေါ်မှာဒီလိုပဲလုံနေကြဖြစ်ပြီးတော့ရွေးကြကိစ္စကြမှာနိုင်ငံတကာအတိုင်းအဝိုင်းရဲ့အာရုံစိုက်မှုကိုရသွားတာလို့ပြောခဲ့တဲ့နေ့အကြောင်းဆောင်းပါးရှင်ကထောက်ပြပါတယ်။ဘမအမျိုးသားရေးစစ်တ
ထောင်၉၈၀ရှစ်နှစ်နဲ့၁၉ဒီမိုကရေစီရေလှောင်ရှားမှုတွေကိုတာလကပြပြီးတော့ဖော်ပြထားတာပါ။လွှင့်ကြရေးပုံမှန်မြန်မာစစ်တပ်ကလူမျိုးတို့တပ်ဖြတ်မှုကျွလွန်သလားဆိုတဲ့ ICJ ရဲ့စံပြချက်မကြာခင်မှာတော့ထွက်ပေါ်လာတော့မှာပါ။ရခိုင်ပြည်နယ်မှာတက်မလို့ကကျွလွန်တဲ့အကြမ်းဖက်မှုတွေဆိုတာကစေစွန်းနေပေါင်းများစွာတက်မလို့ကလုံနေကြလို့ရတဲ့ဖြစ်တယ်လို့ဆောင်းမရှင်ကထောက်ပြထားတာကိုကောင်းလို့တင်ဆက်လိုက်ရပါတယ်ရှင်။ မအီတန်စင်ပြပြပါရပါခုလိုကဘာသတင်းတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင့်မတွေကိုဗီအိုအေမြန်မာပိုင်းရုပ်တံရဲ့တောက်ကြာနေ့ညနေခင်းအစီအစဉ်မှာလဲအပတ်စဉ်ကြီးစုအားပေးနိုင်ကြပါတယ်ကျမတို့ခုထုတ်လွှင့်နေတဲ့အစီအစဉ်ကိုမြန်မာစံတော်ချိန်နက်နက်၈နာရီကနေ၉နာရီမှာလဲပြန်လဲထုတ်လွှင့်နေပါတယ်လိုင်းတိုမီတာ၂၈လိုင်းတိုမီတာ၂၀၂၅၃၂တူကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို 9 ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန် မနက်ပိုင်း 6 နာရီကနေ 9 နာရီအထိလိုင်းဒိုမီတာ 32/40/48ဒုတိယနာရီဘက်မှာ လိုင်းလက်မီတာ 190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကို မနက် 8 နာရီကနေ 9 နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6 နာရီခွဲကနေ 9 နာရီအထိအစီအစဉ်ကိုတော့ လိုင်းဒို 79/29နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9 နာရီကနေ 10 နာရီအထိအစီအစဉ်ကိုတော့ လိုင်းဒို 19/25/32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့ကြာသပတေးနက်နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9683ညလိုင်းဒိုမီတာ48 kHz 6153ညအပြင်လိုင်းလက်မီတာ190 kHz 1905ရူကနေဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
အကောင်းဆုံးဖြစ်လာတဲ့အချိန်ကြီးကတော့တရားသူကြီး18ဦးမှာ5ဦးကဂန္ဒီယာရဲ့လျှောက်လှဲချက်ကမခိုင်လုံတဲ့တကြောင်မလို့ပယ်တယ်လေ
ဒါကတော့မကြခင်မိနစ်ပိုင်းအတွင်းတင်ဆက်တော့မယ်ဦးကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်အစီအစဉ်မှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါပြည်သူ့ကျန်းမာရေးဘလော့ဂါတွေပြောသမျှအစီအစဉ်စတာတွေကိုထုတ်လွှင့်ပေးမှာပါအခုတော့ဆော့ဆော့ကကြားခဲ့ရတဲ့ဦးကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာဖြစ်ပါတယ်လူမျိုးတုံးတက်ပြတ်မှုဟန်တားဖို့ပြန်ကြက်ကွက်တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးအာဖရိကတိုက်ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်ဆွဲဆိုတဲ့ကိစ္စကို ICJ နိုင်ငံတကာတရားရုံးကဘယ်လိုဆုံးဖြတ်လာနိုင်ပါသလဲအဆိုးဆုံးနဲ့အကောင်းဆုံးဖြစ်လာနိုင်တဲ့အခြေအနေတွေကဘာတွေလဲ ICJ ရဲ့အရင်ဒီဆုံးဖြတ်ချက်တွေကရောသက်ဆိုင်ရာနိုင်ငံတွေကဘလို့တုံ့ပြန်ခဲ့ကြတယ်လဲဆိုတာတွေကိုနိုင်ငံတကာတက္ကသိုလ်တွေမှာဥပဒေပါမောက္ခဖြစ်တာဝန်ထမ်းဆောင်ခဲ့သူပညာရှင်ဒေါက်တာမြင့်စံကရှင်းပြထားပါတယ်။ဥကျော်စန္ဒာရဲ့အခုတင်ဆက်မယ့်မြမအရေးသုံးသက်ချက်ကဏ္ဍမှာဒေါက်တာမြင့်စံကအခုလိုစပြောပါတယ
်။ Worst case scenario လို့ကျွန်တော်ကအဲ့ဒါတော့ရောက်တာပြောတယ်စိတ်ထုံပါပဲ။ဒါကြောင့်ဆရာကြီးရှိရစကားနိုင်မယူပါစေနဲ့တဲ့။အဲ့တော့အခုတည်းကကျွန်တော်စကားနိုင်တယ်လို့ဥကျော်စန္ဒာကိုကျွန်တော်မဆွဆွဲပါဘူး။ဒါနဲ့ကျွန်တော်ပြောရရင်ဖြစ်မဲ့လို့ပြောတာမဟုတ်ဘူးနော်ဒီဂန္ဒီယာပြောတဲ့အာဟိုတရားသူကြီးအများစုနဲ့ provisional measure ထုတ်ပေးပြီဆိုပါလားထုတ်ပေးရင်အမိန်ကိုမြန်မာလက်ခံမလားလက်မခံဘူးလားဆိုတာကတစ်ချက်ပါအဲ့ဒါကိုတော့မြန်မာဆွေးနွေးအောင်မှမူတည်ပါတယ်အဲ့ဒါနောက်တစ်ခုကအဲ့လိုလက်ခံပြီးလုပ်တယ်ဆိုတော့ဒါမှမဟုတ်လေတရားသူကြီးဒီအများစုကအမှုကိုဆက်လက်ဖို့မြန်မာနိုင်ငံကျွန်တော်ဆိုင်ရာတော်ဝင်ရှိမရှိမြန်မာနိုင်ငံအစိုးရကျွန်တော်ထည့်ပြောပါမယ်မြန်မာနိုင်ငံအစိုးရမြန်မာနိုင်ငံသားတိုင်းကိုဆွဲရဆိုတာမဟုတ်ပါဘူးတရားခံဆိုတဲ့စကားလုံးကလည်းမဟုတ်ပါဘူးအများဆုံးသွင်းမြန်မာနိုင်ငံအစိုးရကိုတရားပြိုင်အစိုးရအနေနဲ့ပုံနဲ့သူပြောမှမှန်ပါမယ်ဥပ္ပတိကြပါတရားခံမဟုတ်ပါဘူးရာဇဝတ်တရားရုံးမဟုတ်ပါဘူးเนาะအဲ့တော့ခုနကပြောတာပြန်ကောက်ရမယ်ဆိုလို့ရှိရင်ဒီ provisional measure ကိုထုတ်ပေးတယ်မြန်မာနိုင်ငံအစိုးရက၄လအတွင်းအဲ့ဒီအရောနဲ့ပတ်သက်ပြီးပြန်ပြီးတော့ ICJ ကိုတင်ပို့ဖို့ဂန္ဒီယာရဲ့48မျက်နှာလျှောက်လဲချက်မှာသူတို့ပြထားပါတယ်အဲ့ဒါကိုတင်ပို့နေမပို့ဘူးဆိုတော့ကျွန်တော်အနာဂတ်ကောင်မမှန်နိုင်ဘူးပြောတော့ကျွန်တော်အတိတ်ကိုပြန်ပြောရရင်ဘယ်လောက်ကြာမလဲလို့ကျွန်တော်ကိုမေးကြတယ်အဲ့တော့မေးတော့တာမန်အားဖြင့်ရိုးရိုးမှုတွေမှာကျွန်တော်ကြည့်တော့နှစ်နှစ်သုံးနှစ်တစ်နှစ်ခွဲပေါ့လေဒီအမေရိကန်တန်ရုံးကတစားကန်ကြီးဖြစ်တာလေအမှုပါလားအလုံးပေါင်း9လအတွင်းအပြစ်ကအမိန်6ပါ
ဟုတ်ကဲ့အဲ့ဒါကတော့အီရန်နိုင်ငံထေရန်မြို့တော်မှာအမေရိကန်တိုင်းရင်းဝန်ထမ်းတွေကိုအီရန်ဘက်ကတရားခံဖမ်းဆီးထားတဲ့ကိစ္စပေါ့နော
်ဟုတ်တယ်ခုနလအတွင်းအပြစ်အမိန်ချပါလေအခုတချို့မျိုးတွေကနှစ်နှစ်ကြာလာရှိတယ်ဒီ genocide case နဲ့ပတ်သက်ပြီးဘော့စနီးယား Herzegovina ဆိုတဲ့ Ukraine 1990မတိုင်ခင်က Yugoslavia ရဲ့ပြည်နယ်တစ်စိတ်တစ်ဒေသဖြစ်တဲ့နောက်နိုင်ငံတစ်ဖြစ်လာတဲ့ဘော့စနီးယား Herzegovina က Yugoslavia ကိုဆွဲတယ်2023မှာဆွဲတာအပြီးသားချမှတ်ချက်ကနောက်23နှစ်နဲ့17လကြာ29 February 2009ကမှထုတ်တယ်အဲ့တော့ယူဂိုစလာဥပမာနဲ့ပြောပြသေးတယ်အဆိုးဆုံးကပါလဲဆိုရင်ဘော့စနီးယားပြည်နယ်5ချက်မှာ4ချက်ကို ICJ ကပေးချတယ်နံပါတ်1ကယူဂိုစလာဗျာနောက်ကျတော့ဆာဗီယာဖြစ်သွားတယ် Genocide ကိုမကျူးလွန်ခဲ့ဘူး12ဦး3ဦးလား12ဦး4ဦးလားမသိဘူးတရားသူကြီးနောက်တစ်ခါဆာဗီယာဟာဂျီနိုဆိုက်ဖြစ်လို့ဆိုခြင်းလည်းမရှိခဲ့ဘူး။နံပါတ်3ကဆာဗီယာဟာဂျီနိုဆိုက်ကိုကျူးလွန်ဖို့တခြားသူများနဲ့အဖွဲ့ကြီးတခြားနိုင်ငံပေါ်လေဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ခြင်းလည်းမရှိခဲ့ဘူး။နံပါတ်4ကတော့ဆာဗီယာဟာဒီအထူးသဖြင့် တရားစွဲပြီးမှဖြစ်တဲ့1995ခုဇူလိုင်လကဖြစ်တဲ့ဆက်ဂရနီကာဒေတာမှာဖြစ်တဲ့ဂျီနိုဆိုက်မှုကိုမဖြစ်ပွားအောင်ကာကွယ်ဖို့တာဝန်ရှိတယ်အဲ့ဒီတာဝန်ကိုတော့သူမထမ်းဆောင်နိုင်ဘူးလို့ပြောတယ်အဲ့တော့ဘာအဲ့ဒီပြင်ရေရေးသေးလို့မလုပ်ဘူးတဲ့အဲ့ဒါအများစုကဆုံးဖြတ်တာဂျီနိုဆိုက်နဲ့ပတ်သက်ပြီးကာကွယ်ရန်ဆာဗီယာဟာပြက်ကွက်ခဲ့တယ်ဆိုတာဟာကိုယ်ကပဲတရားရုံးရဲ့ဆုံးဖြတ်ချက်ဖြစ်တယ်ရော်ကြီးပေးကြမလို့လို့ပြောလေအဲ့ဒါက73နှစ်နဲ့71လမှာဆာဗီယာနဲ့ပတ်သက်တဲ့အဆိုးဆုံးအခြေအနေပါအဲ့တော့မြန်မာမှာလည်းဘလောက်ကြာမယ်မသိဘူးဒီတဲ့ကြာမလားမကြာဘူးလားလို့လည်းကျွန်တော်မပြောလို့ဒီလိုပဲဖြစ်မလားလို့တော့မသိဘူးဒါပေမဲ့ပြီးခဲ့တဲ့ဂျီနိုဆိုက်မှုကတော့73နှစ်နဲ့71လကြာပြီးတော့ဘော့စနီးယားဟာသူတောင်းတာတွေက၅ချက်တည်းကတစ်ချက်ပဲရပါလေခင်ဗ
ျဟုတ်ကဲ့ထိုးဆုံးဖြစ်လာနိုင်တဲ့အခြေအနေဘော့စနီးယားဟာဇီဂိုဗီနာအိဘောကန်ပြဒနာနဲ့နမူနာပေးပြီးတော့ဆယ်သုံးနှစ်ထိကြာတယ်နောက်ဆုံးကြတော့အချက်၅ချက်မှာတစ်ချက်ပဲအတီဖြစ်တယ်အဲ့ဒီအတီဖြစ်တာလည်းပဲရောကြီးပေးရမလို့ပဲနဲ့ပြပြသွားတယ်ဆွဲသဘောပြောပါတယ်ကဲအဲ့တော့အဲ့ဒီအစင်းထိမရောက်ဖ ೇನೆ အကောင်းဆုံးဖြစ်လာနိုင်တဲ့အခြေအနေရောဆရာ
အကောင်းဆုံးဖြစ်လာနိုင်တဲ့အခြေအနေကတော့တရားသူကြီး၁၉ဦးမှာ၉ဦးကဂမ်ဘီယာရဲ့ရှောက်လဲချက်ကမခိုင်လုံတဲ့တဲ့ကြောင့်မလို့ပယ်တယ်လဲဆိုပါတော့အဲ့လိုဆိုရင်တော့အဲ့ဒီမှာရင်ကိစ္စပြသွားတယ်လို့ထင်တယ်ဒါကဂမ်ဘီယာကလည်းထပ်ပြီးယူခံပိုင်ခွင့်မရှိဘူးခင်ဗျဘာလို့လဲဆိုတော့ဒါကပြည်ပဆိုင်ရာတရားရုံးကယူခံတရားရုံးလည်းမဟုတ်ဘူးနောက်ပြီးတော့ရာဇဝတ်ရုံးလည်းမဟုတ်တဲ့ပြည်ကြောင့်မလို့ပြည်ပဆိုင်ရာဥပဒေကနိုင်ငံချင်းဖြစ်တဲ့ပြဿနာတွေကိုဖြေရှင်းတဲ့ပြဿနာအဲ့ဒါကတော့အကောင်းဆုံးကတော့အဲ့ဒါပါပဲခင်ဗ
ျဟုတ်နော်အဲ့လိုဖြစ်မလာဘဲနဲ့ဒီ provisional measures တွေထုတ်ပေးခဲ့မယ်ဆိုရင်တော့အချိန်ဘလောက်အကြာမှာဖြစ်လာမယ်လို့ထင်ပါစေယူဆပါသလဲ
ဘလောက်ကြာမလဲဆိုတာကတော့ဒီ provisional measures ကိုထုတ်ပေးဖို့ဆိုတာကခုနကကျွန်တော်ပြောတဲ့ Yugoslav case မှာ20 March 1993ကလျှောက်တာပထမ provisional measure ကို 8AP 1993မှာထုတ်ပေးပြီးတော့ဒုတိယ provisional measures ကိုဟိုလက်တော့ sign ပေါ့လေအင်္ဂလိပ်လိုပြောမိလေ20 September 1993ဆိုလိုတာက6လအတွင်းနှစ်ခုထုတ်ပေးတယ
်အဲ့လို measures ထုတ်ပေးလို့စာပြားဘက်ကလိုက်လျှောခဲ့ပါသလား
အဲခုနကကျွန်တော်တနည်းတစ်ခါအချိန်ရှိဦးထင်လို့ချန်ခဲ့တယ်အဲ့ဒီ provisional measure တွေကိုစာပြား Yugoslavia နောက် non Serbia ကမလိုက်နာခဲ့ဘူးအဲ့တော့ခုနကအကောင်းဆုံးခြေအနေကိုတော့ကျွန်တော်ပြောပြပါပြီဒါပယ်တယ်ဆိုရင်တော့အကောင်းဆုံးခြေအနေပေါ့လေဒီတန်တရားရဲ့ရှောက်လဲချက်ကို ICJ ကတရားသူကြီးအများဆုံး9ဦးရောက်ပယ်တယ်ဆိုတော့ဒါဒီမှာနေနဲ့ကိစ္စပြတ်သွားတယ်လို့ကျွန်တော်ထင်ပါကြောင်းကျွန်တော်ပြောလို့ပါလေ
ဟုတ်ကဲ့အဲ့တော့ခုနပြောသလို ICJ ရဲ့ဆုံးဖြတ်ချက်ကိုမလိုက်နာဘူးပယ်တယ်ဆိုရင်ဒီဟာကိုအတင်းအကျလိုက်နာအောင်ဘယ်လို enforce လုပ်နိုင်ပါလဲ ICJ နည်းနည်
း ICJ ရဲ့ဟိုဆုံးဖြတ်ချက်ကိုလိုက်နာဖို့ဆိုတာကတောင်းရှိတယ်ကုလသမဂ္ဂမတည်ငင်စာချုပ်လုံခြုံရေးကောင်စီမှာ ICJ ရဲ့ကျွန်တော်ဖိချာအင်္ဂလိပ်လိုဖတ်မှပြတော့တော့ကျွန်တော်အချင်းကိုမှဆိုလို့ကျွန်တော်လိုပြန်ကျွန်တော်ပြန်ထားတာ ICJ ဆုံးဖြတ်ချက်နဲ့ပတ်သက်တော့သက်ဆိုင်ရာနိုင်ငံကလက်မခံခဲ့ရင်လုံခြုံရေးကောင်စီတို့တင်ပြနိုင်ပြီးလုံခြုံရေးကောင်စီကလိုအပ်သည်ဟုယူဆရင်အကြံပြုချက်များ ICJ ဆုံးဖြတ်ချက်များကိုမြည်တော့အကောင့်ထဲပေါ်နိုင်ဒီကိုဟိုဆုံးဖြတ်နိုင်တယ်ဒါနဲ့အဲ့တော့အင်အားအသုံးပြုမယ်ဆိုပြီးဘယ်မှမရေးမထားဘူးနောက်ပြီးတော့နှစ်ခုပြောမယ်ကျွန်တော်ပထမအမှုကနီကာရာဂွာနိုင်ငံကဒီတောင်အမေရိကအလယ်အမေရိကနိုင်ငံကဒေါ်လာရေးဆိုးရသူတို့ကတကယ်ဒေါ်လာရေးဆိုးရပါရေကြုံဒေါ်လာမြန်မာပြည်ကဒေါ်လာရေးဆိုးရမဟုတ်ဘူးတကယ်နှစ်40ကျော်အာနာရှင်လက်ရအာနာရှင်စနစ်ကိုဖြုတ်ချပြီးဒေါ်လာရေးဆိုးရတက်လာတယ်ဖန်ဒမီစတာအဲ့ဒါကိုအမေရိကန်ကတံပြန်တပုံတွေကိုအားပေးပြီးတော့နီကာရာဂွာကန်ဂျီကန်ဂျီနဲ့စိတ်ကန်းနေမှာရေမြုပ်ပုံးတွေလာချလာတာဒီဆိုင်ရာဥပဒေကိုဖောက်ဖျက်ပါလေဆိုပြီးတော့အဲ့ဒါကနှစ်နှစ်တကြာ
ဟုတ်ကဲ့အခုပြောတာကိစ္စကနီကရာဂွာနိုင်ငံကမ်းခြေမှာအမေရိကန်ဘက်ကသွားပြီးတော့ဘုံတွေထောင်တဲ့ကိစ္စကိုပြောနေတာဖြစ်ပါတယ်နော
်ဟောအဲ့တော့မနိုင်မှန်းပြီးတော့အမေရိကန်ကအဲ့ဒီစီရင်ပိုင်ခွင့်သုံးမျိုးရှိတယ်ဗျပထမစီရင်ပိုင်ခွင့်နဲ့သူကပြန်သူနှုတ်ထွက်လိုက်တယ်မြန်မာကကြိုတင်လက်ခံထားခြင်းမရှိဘူးအမေရိကန်ကကြိုတင်လက်ခံထားခြင်းရှိတယ်ဒီမှုတွေမှာတခြားတစ်ဖက်ကလက်ခံရင်ကျွန်တော်တို့ကလည်းဒီ ICJ ရဲ့စီရင်ပိုင်ခွင့်ကိုလက်ခံပါလေဆိုအဲ့ဒါကိုရော်ကြီးပေးရမယ်လို့ဆုံးဖြတ်တယ်ဒါပေမဲ့ရော်ကြီးပမာဏကို ICJ ကနောက်မှသတ်မှတ်မယ်ဆိုပြီးပြောတယ်အဲ့ဒါကိုသတ်မှတ်ဖို့နီကာရာဂွာလုံခြုံရေးကောင်စီကိုတိုင်တယ်လုံခြုံရေးကောင်စီကအမေရိကန်ကကြီးမားကြီးဗီဒူအာနာရှိတော့ဗီဒူအာနာနဲ့ပယ်ချတယ်အဲ့ဒါနံပါတ်၁ပါနံပါတ်၂ကတခြားမှုတွေမှာသတ်ပြီးပြောရမယ်ဒီအမေရိကန်ကိုယ်တိုင်ကတရားလုံးလုတ်ပြီးတော့တရားစွဲတယ်အီရန်မှာ 当他妈的我得到他的钱呢，伊拉所有判他嘞，七千六百五十了，第二都是三阿五的龙王嘛，他妈的嘛老老多皮毛木的，当地也说了木嘛，第二都是三阿五的龙王，当官没么事，家里没么事，七千六百五，剩下的伊拉阿么来呢，爸妈没当呢，老大卡，老超拉家嘛。伊拉哈，比比三亚乌的跑票的是比三大美、三大美、东美呢送票的，七千六百部明白嘞，白六六六，那我可能拉你嘛，他都请你 America 是吧？伊拉的还有 freeze 六部六的，报道报道 ，genocide convention、diplomatic relation convention， 我那应该都 America 呢伊拉，你爸妈的给啥嘛？你妈呢？干的也偷着嘞，哎啦，所以，他报道过来嘛，说，他那应该我的家的那应该我。小差呢，那个有差嘞。爱丽丝办公室头脱了没有？过个那个出来嘛呗。爱丽丝办公室你你了也嘛。哎喽，不老家么嘞？说啦，后头不来哪个啦？是哪种企业在那边嘛？哪种？从过呀，你在高工呢？就在马拉斯高业那个，比阿尔巴尼亚路办公室真超棒那么的。要这边啊，你得那个一般呢，你来家的嘛，是怎么的？吃不完路手表，哎啦我。第二就是三五十多户啊，没吃了。哎，明年啊，没背，爸爸老不老了没有？没背了。龙泉港是有必定啊，等下了就那么讲你。龙泉港是啊，哎，明年啊，也有了就那么讲你。再一个，唐国呀，国在可能困难嘛。哎，明年啊，明年所以啊，好表达比较。那我说啊，这个哎，明年啊，必定我变背呢，是的，这边我了就那么拍来了。哎了，不老变背的，多烟啊，多烟包啊，不老背的，说了就那么地吧。哎了，你中午。像那个嘛，撇开的嘛，来拿开的，都国外叫那乌马被掉了，撇掉的。
乌家在那也密码仪等在吃西斯马逊，苦了，比度加码一个，那先加药嘛，是要为牛家这么宝贝 ，OK， 谁在眼里的嘛，谁是的？十四日要查比你的哈，多多的 ，Andy， 你阿了吧？第六楼的哈，路途也加码一嘛。也是苏州人，不是奶奶家。十四幺奶奶，十四到的李大人，八表多奥，阿龙上月家婆苏拉提巴的，第道德单手干的，电视他巴的是。
จำไม่เป็นอะไรเลยงั้นเองกูในไอ้อะไรเล่าสาวนี่เลยสูบีเมย์มีมาบีบีเจ้าเลยมาจำไม่กี่สานเนี่ยเปิดตัวปีโรยูซามาริฮาคันไคมามาชินีจ้าละบ้า下文娘家这爸妈道路亚的思虑过，现在的里里嘛，十四岁比下文娘家这么宝贝，唯有到到你家了哈嘞，滴答天下嘞，有啥么的苦皮吧嘞？每当是上小学下文的五年呢，路那里个古道目标的卡，我们家看那九里亚里修的有啥么的讲过，到达就叫五个苦了皮吧嘞？
今朝人民呢，的 educational status 个样样样么好多，路那里古来请教路线，今朝。定哪么来过呢？路那里啊，就那路边的是第三么道段有一些，比如有啥马云的名一些，比如第马云的有啥来过呢？谁的所谓第谁的啊？交给古提的对吧？我嘛在第九古代的时候，什么方面到交给提的所谓有啥马一些？比如就那路边来的谁的古，比如啊，第在江古的路那里，江古的厦门的一些，厦门好过呢？江古的一些，比如呢，旁边有江来的有一些，第三来么路道不呢？来么路的还没有在就那路古代来开发的。啊，另外的酷宝呢？那的酷宝叫做十四日到的几十日，廿一时了，不咯？十四日廿一到边嘛，就那路是来嘞，正常。就那路在里嘛，刚表路线嘞，就路底了嘛，看南庙里不咯？在遐嘞，就那路对你阿来开开吧。表路线一千米地差边嘛，边南庙里，那但是比上你嘛一千边嘛边阿来，就那路对开开不咯？就到嘞起码庙里开开对阿来。
像我以前早前嘞，东水阿来西瓦里嘞嘛。一路东村看到的港九杨奶妹妹，也是东村们所以变成的老师的苏州的皮包看到杨奶奶西瓦里把心里拉着，也是东村让牛们皮昂下为那个地主这么便宜了吧？第六西瓜庙的古现在应该里里嘛，十四手臂来的古位于东村的家拉着，西瓜庄皮的变成的老师的苏州的古将对你家呀带路，啊，叫我现在个人啊变来单算一出古下文具皮都到达人民手家别把嘞。
转正的是杨文林的。不打啦，没把比咯，哦，没路拉呗那里，十四里的我摔倒打咯，他们又会对呀，对呀来看咯，哦，小看小看西亚的路线人，再转来想那孙女吧，都路就家里还有，还拿我业绩呀不，那他这么一步都打，没把路撇打， နော်ဘာလို့လဲဆိုတော့ဟိုဒီဆက်စေးတွေနောက်ဆက်တဲ့အန်တရီတို့ဒါတွေကိုသိချနားမလည်လို့ဖြစ်တာပေါ့နော်အဲ့တော့မကျမရဲ့ဘုသူတာရှိဖို့လည်းအရေးကြီးပါတယ်ကျမရဲ့ဘုသူတာရှိတောင်ဟိုကျမရင်းနဲ့ပတ်သက်တဲ့စာဆောင်တွေကိုဖတ်ပေးပါ
မြန်မာနိုင်ငံရဲ့အနေနဲ့ရဲ့ရဲ့မှာဆက်စေးတွေကိုကောင်းစဉ်အမျိုးမျိုးနဲ့တုံ့ဆဲနေကြတာပါဖြားနာကြိုက်ခဲ့တာကနေစပြီးကောင်းမှုတွေးတူတာတွေအထိရှောင်းဝင်ညွှန်ကြားချက်မပါဘဲစေးဆိုင်ငယ်လေးတွေမှာဆေးဆက်ပြီးတုံ့ဆဲနေကြတာဟာမြန်မာပြည်သူလူထုရဲ့ကျန်းမာရေးအတွက်ဆွေးရင်စရာတစ်ခုဖြစ်လို့နေပါတယ်ရှောင်းဝင်နေနေနဲ့ကိုယ်စီရောက်လာတဲ့လူနာတွေကိုဖြစ်နေတဲ့ရောဂါတစ်ခုရဲ့ကိုကုသနေရုံနဲ့မလုံလောက်ပဲမမှန်ကန်တဲ့ယူဆမှားတွေကိုလည်းပြုပြင်တင်မဲ့ပေးဖို့လိုတယ်လို့အထွေထွေရောဂါကုဆရာဝန်တူဖြစ်သူဒေါက်တာဝင်းလင်းသိန်းကပြောပါတယ
်ယူဆမှားတွေကတော့အများကြီးရှိပါတယ်ဟုတ်ကဲ့အများကြီးရှိတော့ဒီယူဆမှားတွေကိုကျွန်တော်တို့ကနော်အဲလူနာတယောက်ကိုဆေးကုတဲ့ခါမှာပေါ့နော်အဲကျွန်တော်တို့မှာဘာရှိလဲဆိုတော့ဆေးကုတာတဲ့ model လေးတွေပါရှိတယ်ရှိရခါကျတော့အဲ့ဒီမှာကျွန်တော်တို့ Stoughton Davis ဆိုရှိတယ် Stoughton Davis model ပေါ့အဲ့ဒီ model မှာကျတော့သူကဘာလဲဆိုတော့လူနာတယောက်ကိုယောဂဝေဒနာကိုကြည့်တဲ့ခါပေါ့နော်ကြည့်တဲ့ခါမှာဘာပါကြည့်ရမလဲဆိုတော့သူ့ရဲ့ဒီမမှန်ကန်တဲ့နော် Hap seeking behavior ပေါ့သူ့ရဲ့ကျွန်တော်တို့ဆေးကုတာတဲ့နေရာမှာပေါ့နော်သူပါရတဲ့အယူဆတွေရှိနေရင်အဲ့ဒါတွေပြန်ပြင်ပေးရမယ်ပေါ့နော်ဥပမာကျွန်တော်တို့ဆက်ဆေးတောက်တဲ့ခါမျိုးပေါ့နော်ဆက်ဆေးတောက်တယ်ပေါ့နေမကောင်းဘူးပေါ့နေမကောင်းတဲ့ခါမှာဆရာဝန်မပြဘဲနဲ့ပေါ့ကျွန်တော်တို့နီးစပ်ရာဆိုင်နေမှာပေါ့နော်သေးသွားချိန်ကြတယ်အဲ့လိုဆက်ဆေးတောက်ကြတယ်အဲ့လိုပေါ့နော်ဖြားရင်လည်းအဲ့လိုဆက်ဆေးတောက်ကြအဲ့လိုအယူဆတွေကအယူဆမှားတွေပေါ့နော်အဲ့ဒီဆမှားတွေကိုကျွန်တော်တို့ကပြုပြင်ပေးဖို့လိုတာပေါ့နော်
တဆန်ရအာနာဝိုင်းဖွဲ့စည်းတွေရဲ့အရေးယူမှုအားနည်းနေခြင်းဟာစေးဆိုင်ငယ်လေးတွေမှာဆက်ဆေးရောင်းချမှုတွေကိုအားကောင်းလာစေမှာပါစေကုသမှုပေးနေတဲ့ဆရာဝန်တွေအနေနဲ့လည်းလူနာတွေရဲ့ငွေကြေးတက်နိုင်မှုအခြေအနေတွေကိုပါထည့်သွင်းစဉ်းစားပြီးတင့်တော်တဲ့စစ်ဆေးကုသမှုတွေကိုရွေးချယ်ပြုလုပ်ပေးဖို့လိုတယ်လို့ထိကတန်ရနဲ့အယူချောစစ်ဆန်ရခွဲစိတ်ထုကူဆရာဝန်ကြီးဖြစ်သူတဘက်ဘောင်မောက်ခဒေါက်တာတန်စင်နိုင်ကအခုလိုပြောပါတယ
်ကျွန်တော်တို့မြန်မာနိုင်ငံအနေထားရတော့နော်မြန်မာလူနာတွေကိုခွဲစိတ်ကုသတဲ့နေရာမှာတော့အဲကျွန်တော်တို့ budget ပေါ့နော်ဟိုကျွန်တော်တို့အတိုင်းချင်းတဲ့နိုင်ငံထဲမှာပါတာဟုတ်နော်ဒီနိုင်ငံမှာပါတာဆိုတော့ကိုလုတ်ချင်တဲ့အဲဟာဒီအကုန်လုံးလျှောက်လုပ်လို့မရဘူးလူနာကိုလည်းကြည့်ရမယ်သူ့ရဲ့ budget နဲ့သူ့ရဲ့ဟို affordable တက်နိုင်မှုနေပါမူတည်ပြီးတော့ကုသတယ်အဲဒါကြောင့်အဲ့ဒီနှစ်ခုရဲ့ကွာဟာချက်မှလည်းနည်းနည်းအခက်အခဲလေးရှိနေတယ
်ဆရာဝန်ညွှန်ကြားချက်မပါဘဲစေးဆိုင်ငယ်လေးတွေမှာဆေးဆက်ပြီးဆက်စေးတွေရောင်းချပေးနေတာဟာမြန်မာပြည်သူလူထုရဲ့ကျန်းမာရေးမှာရည်ရှိစိုးကျိုးတွေဖြစ်စေနိုင်တာကြောင့်ဆက်စေးရောင်းတာနဲ့ဆက်စေးတောက်တဲ့လေထာတွေပပျောက်တော့အောင်ဝိုင်းဝန်းကူညီဆောင်ရွက်ပေးကြဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
ဒေါက်တာတန့်စောတင်ဆက်နေတဲ့ပြည်သူ့ကျန်းမာရေးအစီအစဉ်ပါရှင်ဒီအစီအစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့စနေနေ့အစီအစဉ်မှာလည်းအပတ်စဉ်ကြည့်ရှုနိုင်ကြပါရဲ့ရှင်အခုတော့ကျမတို့ဒီ VOE ရဲ့မိတ်ဆက်ဒီလုံးကိုကျမတို့မိတ်ဆက်ပေးကြပါမယ
်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာသတင်းချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင
်ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုတင်ဆက်ပေးနေပါရှင်ဒီအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိ Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့မဆုမြတ်မွန်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရမှာပါဖိလစ်ပိုင်နိုင်ငံမှာအခုနှစ်ကျင်းပတဲ့အကြိမ်30မြောက်စီဂိမ်းအရှေ့တောင်အာရှအားကစားပြိုင်ပွဲတွေမှာ
electronic အားကစား e-sports ကိုစုတစိတ်ပေးတဲ့အားကစားအနေနဲ့ပထမဆုံးကြိမ်ထည့်သွင်းကျင်းပခဲ့ပါတယ်မြန်မာနိုင်ငံကလည်း game 3မျိုးမှာဝင်ပြိုင်ခဲ့ကြပါတယ် e-sports အားကစားကိုနိုင်ငံတကာအားကစားပြိုင်ပွဲတွေမှာစုပေးတဲ့အားကစားနည်းတစ်ခုအနေနဲ့ပထမဆုံးကျင်းပခဲ့တာမို့တနည်းမှာ olympic ပြိုင်ပွဲအထိဝင်နိုင်ဖို့မျှော်လင့်ကြတဲ့အကြောင်းမဆုမြတ်မွန်ကဘလော့ဂါရီပြောသမျှအစီအစဉ်ကနေပြောပြမှာပါရှင်
Esports
electronic အားကစားကိုအရှိတောင်အာရှအားကစားပြိုင်ပွဲစီးကိန်းမှာအားကစားနည်းတစ်မျိုးအနေနဲ့ပထမဆုံးထည့်သွင်းကစားနိုင်တဲ့အတွက်တမိုင်းဝင်နေဖြစ်တယ်လို့ဖိလစ်ပိုင်နိုင်ငံဆန်ဟွာမြို့တော်ဝန်ကပြောသွားတာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့2019စီးကိန်းပြိုင်ပွဲတွေမှာနိုင်ငံကိုယ်စားပြုအသင်းတွေဝင်ပြိုင်ကြတဲ့အားကစားနည်းစုစုပေါင်း56မျိုးတွေကမှ e-sports အားကစားနည်းကိုစုတစိတ်ပေးတဲ့အားကစားနည်းတစ်မျိုးအဖြစ်ပထမဆုံးထည့်သွင်းခဲ့တာပါ။ e-sports ပြိုင်ပွဲတွေအတွက်မြန်မာနိုင်ငံကလည်းပွဲ3မျိုးအတွက်ကိုစားပြုသွားရောက်ပြိုင်ဆိုင်ခဲ့ကြပါတယ်။ Dota 2, Mobile Legends, Bang Bang နဲ့ AoV ဆိုတဲ့ကစားနည်း3မျိုးအတွက်ဝင်ပြိုင်ခဲ့ပေမဲ့အနိုင်တော့မရခဲ့ပါဘူး။ဒါပေမဲ့ SEA Games မှာပါဝင်ရှင်ပြိုင်နိုင်တာက e-sports ကစားသမားတွေရဲ့အိမ်မက်တွေအကောင့်ထဲပေါ်လာတာဖြစ်တယ်လို့မြန်မာနိုင်ငံ electronic အားကစားအဖွဲ့ချုပ်ဒုဥက္ကဋ္ဌဒေါက်တာကောင်းမြတ်ဆန်ကပြောပါတယ်
ဆိုကစားသမားတွေအားလုံးအတွက်ဒါအိမ်မက်တစ်ခုအကောင့်ထဲပေါ်လာတယ်လို့ပြောလို့ရပါတယ်နိုင်ငံကိုစားပြုပြီးတော့အားကစားတစ်ခုအနေနဲ့တောက်ရှင်မဲရတာဖြစ်တဲ့အတွက်ဒါကျွန်တော်တို့အားကစားသမားတွေအကုန်လုံးအတွက်ရှင်လို့မရဘူးပေါ့နော်သူတို့ဘလို့ပဲ commercial ကစားနေပါစေနိုင်ငံကိုကုန်ဆောင်ခြင်းနဲ့နိုင်ငံကိုကိုစားပြုပြီးကစားခြင်းနဲ့ဒါကยาปฐมอุโนงတော့အိမ်မက်တွေကိုကစားရတဲ့အချိန်ပဲလို့ပြောရတယ်မှားပါဘူ
းစုကြည့်အတွက်အဓိကထားကစားလာကြတဲ့ e-sports အားကစားသမားတွေအနေနဲ့နိုင်ငံကိုကိုစားပြုရတဲ့အတွက်ဂုဏ်ယူတယ်လို့မလေးရှား e-sports အသင်းမန်နေဂျာဖာဒါဦးစာရှင်ကပြောပါတယ
် We feel very honored that we get the recognition that we been longing for
ကျွန်တော်တို့အရင်ကဖြစ်စီခြင်းတွေလို့အတိမတ်ပြုခံရတဲ့အတွက်တိတ်ဂုဏ်ယူပါတယ်ကစားသမားတွေအားလုံးလည်းစိတ်လှုပ်ရှားနေကြပါတယ်ပုံမှန်အားဖြင့် e-sports ကိုစုကြည့်အတွက်ကစားကြတာဖြစ်ပေမဲ့အခုတော့နိုင်ငံကိုစားစုစည်းရဖို့ကစားကြတာမျိုးမတူပါဘူးတနိုင်ငံလုံးရဲ့အားပေးမှုကိုလည်းကျွန်တော်တို့ရပါတယ
် SEA Games မှာ e-sports ပါဝင်လာတာဟာမြန်မာနိုင်ငံအတွက်အရေးကြီးတဲ့အပြောင်းအလဲတစ်ခုဖြစ်တယ်လို့ဒေါက်တာကောင်းမြတ်ဆန်ကလည်းမြင်ပါတယ
်ပုံမှန်နိုင်ငံမှာရှိတဲ့လူကြီးလူငယ်အကုန်လုံးကဟာ e-sports ဆိုတာဂိမ်းမဟုတ်တော့ဘူးအားကစားတစ်ခုဖြစ်လာပြီဆိုတော့အမြင်ကိုပြောင်းသွားစေတယ်လို့ကျွန်တော်မြင်တယ်အဲ့ဟာလေးကကျွန်တော်တို့ e-sports လူငယ်တွေအတော့အင်မတန်မှအရေးပါတယ်အပြောင်းလဲအဲ့အပြောင်းလဲနဲ့အတူအနာဂတ်မှာလူတွေကပုံပြီး support တက်ဖြစ်လာမယ်ဆိုတော့ဒီနိုင်ငံတော်ကပုံပြီးတော့ support တက်ဖြစ်လာမယ်ပေါ့နော်ဒါအားကစားတစ်ခုနဲ့မြင်လာတဲ့အတွက်
ဂိမ်းတွေကို online ပေါ်မှာချိတ်ဆက်ပြီး TV ပေါ်မှာပဲဖြစ်ဖြစ်ကွန်ပျူတာပေါ်မှာပဲဖြစ်ဖြစ်လက်ကင် mobile phone ပေါ်မှာပဲဖြစ်ဖြစ်ကစားရတာမဟုတ် e-sports ဆိုရင်ကိုယ်လက်လှုပ်ရှားတဲ့အားကစားနည်းမဟုတ်ဘူးလို့အများကမြင်ကြပါတယ် e-sports ကိုအားကစားနည်းတစ်မျိုးအနေနဲ့ထည့်တဲ့အပေါ်မိကွန်ထုတ်သူတွေလည်းရှိပါတယ်ဒေါက်တာကောင်းမြတ်ဆန်ကတော့ဂိမ်းကစားရတာမှန်ပေမဲ့ကိုယ်လက်ကျန်းမာရေးနဲ့စိတ်ကျန်းမာရေးလုပ်ဖို့လိုတဲ့အားကစားဖြစ်တယ်လို့ခုလိုပြောပါတယ
် e-sports ဆိုတဲ့အရာညာနာအားကစားလို့လည်းသတ်မှတ်လို့ရသလိုတခြားအားကစားမှာမတွေ့ရတဲ့ fine key source တွေကိုအဓိကအခြေခံတဲ့အားကစားတစ်ခုဖြစ်တယ်။နောက်ထပ်အပြင် technology နဲ့ related အဖြစ်ဆုံးအားကစားတစ်ခုဖြစ်တယ်။ဆိုတော့ဒီ nervous system ရဲ့ reflex တွေကောင်းဖို့အရင်ကလိုအပ်တဲ့အားကစားနည်းတစ်ခုဖြစ်တယ်ပေါ့နော်။ဆိုတော့ဒီ nervous system reflex ကောင်းလာတော့ဒီက physical activity တွေကိုကျွန်တော်ကထည့်ပေးတယ်။ဒီ brain အတွက်ဆိုလို့ရှိရင်လည်းဒီများတဲ့ mental power strong ဆိုလို့ရှိရင်ကျွန်တော်တို့ကအဓိကပဲစိတ်ညစ်အောင်ပေါ့နော်ဒီmeditation အပိုင်းလေးတွေထည့်ပြရပါတော့။ဒီနေ့အပြင် yoga တို့ brain အတွက်တရားထိုင်တာလေးကို15မိနစ်လောက်ကျွန်တော်တို့ကစိတ်ညစ်ဖို့ဆိုဟုတ်ကဲ့
e-sports ဆိုတာဟာစိတ်ရောကိုယ်ပါကြံ့ခိုင်မှုရှိဖို့လိုတဲ့အားကစားနည်းဖြစ်တယ်လို့ Indonesian အသင်းကြီးပြ Reza Savia ကလည်းအခုလိုရှင်းပြပါတယ်
A lot of people just think we're playing games just all day every day but actually for Hearthstone in particular for example our practice dayStarts with physical exercise.
ကျွန်တော်တို့ကိုတစ်နေ့လုံးတစ်ချိန်လုံးဂိမ်းကစားနေတာပဲလို့တော်တော်များများထင်ကြပါတယ်။ဒါပေမဲ့ကျွန်တော်တို့ရဲ့တစ်နေ့တာကိုကျန်းမာရေးလေ့ကျင့်ခန်းတွေနဲ့စတာပါ။ဂိမ်းကိုအချိန်အကြာကြီးကောင်းကောင်းကစားနိုင်ဖို့ကိုယ်လက်ကြံ့ခိုင်မှုရှိဖို့လိုပါတယ်။အကြာကြီးထိုင်ကစားနေလို့ရှိရင်ကျန်းမာရေးကိုထိခိုက်နေတာမို့ဂိမ်းတစ်ခုနဲ့တစ်ခုမဆက်ခင်ကြားမှာလမ်းထလျှောက်တာတို့ကိုယ်လက်လေ့ကျင့်ခန်းလုပ်တာတို့ကိုတစ်နေ့လုံးလုပ်နေရပါတယ်။
American ကတက္ကသိုလ်ကြီးတချို့အပါအဝင်တချို့နိုင်ငံတွေကတက္ကသိုလ်တွေမှာ e-sports ကိုဖွဲ့ပေးတဲ့ပညာရပ်တစ်ခုအနေနဲ့သင်ကြားနေချိန်မှာ e-sports အကစားနည်းကို sea game ပြိုင်ပွဲတွေမှာပထမဆုံးစုပေးတဲ့အကစားနည်းအနေနဲ့ထည့်သွင်းလာတာဖြစ်ပါတယ်။ဒီကနေ Olympic အကစားပြိုင်ပွဲတွေမှာပါပါဝင်လာဖို့ e-sports အကစားသမားတွေကမျှော်လင့်နေကြပါတယ
်။ It's just amazing how far e-sports has come to even make it through to you know the sea games and eventually
e-sports အကစားတွေကို sea game တွေမှာထည့်သွင်းနိုင်တဲ့ဖြစ်လာတာတိတ်ကိုအံ့ဩစရာကောင်းပါတယ်။စီရင်ကနေအာဆီယံပြိုင်ပွဲတွေအဲဒီကနေမှအိုလံပစ်ပြိုင်ပွဲတွေအထိတနည်းနည်းမှရောက်ကောင်းရောက်လာနိုင်ပါတယ
်စင်ကာပူ e-sports အသင်းကသောမတ်စ်မာရီယာကိုပန်ကီဝက်ကပြောသွားတာပါစီဂိမ်း e-sports ပြိုင်ပွဲတွေမှာမြန်မာအသင်းပါဝင်ရှင်ပြိုင်ခဲ့ပေမဲ့အနိုင်တော့မရခဲ့ပါဘူးဒါပေမဲ့အခုပြိုင်ပွဲတွေကနေနောက်ပြိုင်ပွဲတွေမှာစုရအောင်ပြင်ဆင်နိုင်ဖို့ဘလို့အတွေ့အကြုံတွေရခဲ့ကြပါသလဲန
ံပါတ်၁ကတော့ human resource ပေါ့နော် human resource တနည်းအားဖြင့်ပြောရရင် coach တွေလိုတယ်သူကကစားသမားတွေပြီးွားမှာကစားသမားတွေအနားယူမှာ coach ဆိုတာဖြစ်လာတာအခုကဗမာနိုင်ငံမှာဒါ first generation ကစားသမားတွေပဲရှိသေးတယ်ဆိုတော့ coach ဆိုတာမဖြစ်သေးဘူးဆိုတော့ကျွန်တော်အနေနဲ့နိုင်ငံတကာကနေရှိတဲ့ coach ကိုမရရအောင်ကြာကဘာဗမာလည်းရှာပါတယ် coach ဆိုတာဆိုတော့နိုင်ငံမှာရှိတဲ့ coach တွေကိုဟိုရှာပြောဗမာနိုင်ငံကိုဟိုခေါ်ပြောကျွန်တော်ကဒီ coach အတွက်ပဲဒီတက် training တွေပေးပြောဒီ coach တွေကိုမွေးထုတ်ရမယ်ဒါမှမဟုတ်ရင်လည်းဒီကျွန်တော်ရှိတဲ့အသင်းတွေကိုနိုင်ငံတကာ coach တွေနဲ့အထူးတွေ့လုပ်ပြီးတော့ကျွန်တော်က training တွေပေးရမယ်ပေါ့နော်အဓိကအဖြစ်ငွေကြေးပိုင်းရော support ပိုင်းရောနိုင်ငံတော်ဘက်ကနေအများကြီးလုပ်ပေးရင်တကယ်ဟိုအဆင်ပြေပါတယ်ဟုတ
် electronic အကစား e-sports ဟာအနာဂတ်အားကစားနည်းဖြစ်တာမို့နိုင်ငံတော်ရဲ့ပံ့ပိုးမှုအများကြီးလိုအပ်နေသေးတယ်လို့မြန်မာနိုင်ငံ electronic အားကစားအဖွဲ့ချုပ်ဒုဥက္ကဋ္ဌဒေါက်တာကောင်းမြတ်ဆန်ကပြောသွားပါတယ
် e-sports ဆိုတာနောက်အနာဂတ်ရဲ့အားကစားလို့ပြောလို့ရတယ် electronic sport မှမဟုတ်ဘူး e-government e-လိုက်ပြီးအကုန်လုံး electronic system အကုန်လုံးပြောင်းပြီးတော့ဟောဒီလိုဖြစ်လာတဲ့အချိန်မှာ e-sport ကကမ္ဘာနဲ့ရေမောင်တန်းနိုင်အောင်ဆိုရင်ကျွန်တော်တို့ကဒီအချိန်ကနေစပြီးတော့ support လုပ်ပြီးကျင်းအရန်ကောင်းတယ်ကျွန်တော်တို့အတွက်အားဆိုလို့ချင်းဥပမာအဖြစ်ပြောမယ်ဆိုလို့ချင်းကျောင်းနေတိုင်းမှာ e-sport club တွေပေါ်လာနိုင်အောင်ဟောဒီနိုင်ငံတော်နဲ့ဟိုဒီကျွန်တော်တို့ federation နဲ့ပူးပေါင်းပြီးတော့ဒီလိုပေါ်လာနိုင်အောင် support လုပ်ပေးတာတို့အဲနိုင်ငံတော်ကဒီ e-sport အတွက်ပဲကြိုက်တဲ့နည်းနဲ့ကူညီလို့ရတယ်ကွာတခုခုအနေနဲ့ e-sport ကို support လုပ်ပေးပြီးဆိုတာနဲ့ကျွန်တော်တို့အနေနဲ့အများကြီးတိုးတက်အောင်လုပ်လို့ရတယ်အကူအညီလည်းအများကြီးလိုအပ်ပါတယ
်ကမ္ဘာတဝန်းမှာ e-sports ပြိုင်ပွဲတွေကိုအားပေးကြသူတန်း900လောက်အထိ2019ခုနှစ်မှာတိုးလာမယ်လို့ခန့်မှန်းထားချိန်မှာ e-sports ကိုစုပေးတဲ့အားကစားနည်းတစ်ခုအဖြစ်အရှေ့တောင်အာရှစီးဂိမ်းပြိုင်ပွဲတွေမှာထည့်သွင်းခဲ့တာဖြစ်ပါတယ်။လက်စမြတ်မုံတင်ဆက်နေတဲ့ blogger တွေပြောသမျှအစီအစဉ်ပါရှင်။ကြာတာပရိနေနေခင်အစီအစဉ်တွေသတင်းအချင်းချုပ်ကိုတင်ဆက်ဖို့ရောက်ပါပြီ။ကိုကျော်ကျော်သိန်းကပြောပြမှာပါရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုဆွဲချက်နှစ်ခုနဲ့တရားစွဲဆိုရေးအတွက်အောက်လွှတ်တော်မှာပါတီကြီးမြတ်ကလွှတ်တော်မှတ်တွေအခုသတင်းကြေညာချိန်ထိအခြေတင်ပြောဆိုနေကြသေးပါဒီကနေ့ဒေသဆန်တော်ချိန်ညဘက်မှာတော့မဲခွဲဆုံးဖြတ်မယ်လို့ခန့်မှန်းထားကြပါတယ်အာဏာလွှဲသုံးစားလုပ်မှုကွန်ကရစ်လုပ်ငန်းတွေကိုနှောက်ယှက်မှုဆိုတဲ့ဆွဲချက်နှစ်ခုနဲ့သမ္မတကိုတရားစွဲဖို့အောက်လွှတ်တော်တရားရေးကော်မတီမှာပြီးခဲ့တဲ့ရက်ပိုင်းကအတည်ပြုပြီးတဲ့နောက်အခုအောက်လွှတ်တော်တရားလုံးမှာမဲခွဲဆုံးဖြတ်ဖို့အခြေတင်ပြောဆိုနေကြတာဖြစ်ပါတယ်အိန္ဒိယနိုင်ငံမှာနိုင်ငံသားပြည်မှုဆိုင်ရာဥပဒေတည်ဖို့စန္ဒပြကောက်ကွက်ပွဲတွေပြင်းထန်တင်းနေချိန်မှာပဲအမေရိကန်နဲ့အိန္ဒိယအစိုးရတာဝန်ရှိသူတွေဗိုလ်တူးတွေကတွေ့ဆုံဆွေးနွေးပါတယ်သမ္မတဒေါ်နယ်ထရမ့်အစိုးရဟာပြည်ထောင်စုမြန်မာနိုင်ငံမှာမွတ်စလင်နဲ့တခြားလူနည်းစုတွေပေါ်ဖိနှိပ်မှုတွေကိုအပြင်းထန်ဝေဖန်ပြောဆိုထားပေမဲ့အိန္ဒိယနိုင်ငံရဲ့အငင်းပွားပွဲအခုဥပဒေတည်နဲ့ပတ်သက်လို့တော့နှုတ်ဆက်နေစေဖြစ်ပါတယ်အဲဒီဥပဒေတည်ဖို့စန္ဒပြကောက်ကွက်ပွဲတွေကတော့အိန္ဒိယနိုင်ငံမှာနိုင်ငံတော်ဆက်ပြီးတော့ဖြစ်နေသေးပါဥပဒေနဲ့ပတ်သက်တဲ့ကြားနာပွဲတွေကိုတရားရုံးချုပ်ကဆိုင်းငံ့ထားတဲ့အချိန်မှာပဲဂူဝါဟာတီ၊ချန်နိုင်၊နိုင်ငံတော်ပိုင်းတမီလနာဒူမြို့တော်မွန်ဘိုင်နဲ့တခြားပြည်နယ်တွေထိဆန္ဒပြပွဲတွေပြန်လည်ဖြစ်ပွားနေပါတယ်။ရိုဟင်ဂျာဆိုတဲ့အခေါ်ဝေါ်ကိုလက်မခံနိုင်ရတာဟာနဲ့ပတ်သက်ပြီးတော့ဥပဒေကြောင်းအချက်လက်တွေ၊တမိုင်းကြောင်းအချက်လက်တွေကိုအခြေခံပြီးလက်မခံနိုင်တဲ့အကြောင်းရင်းကိုဒုက္ခသည်တွေကိုရှင်းပြခဲ့တဲ့အကြောင်းကောက်ဆက်ပဇာဒေတာကကုတူပါလုံဒုက္ခသည်စခန်းကိုတောခဲ့တဲ့နိုင်ငံသားရေးဝန်ကြီးဌာနအပြည်ဆိုင်ရာဖွဲ့စည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကပေါ်တူးနေမှာပြောပါတယ်ဦးချမ်းအေးဦးဆောင်တဲ့မြန်မာကုသလဲဖွဲ့ဟာဒီဇင်ဘာလ17ရက်နေ့ကဒုက္ခသည်စခန်းကိုတောပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံဆွေးနွေးတာပါခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတင်ပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မမြတစင်အောင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Darryl Smith ပါရှင်ကြာတာပတင်းနေနေခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးရှင်လန်းချမ်းမြေကြပါစေရှင်VOA ကိုနားဆင်တဲ့အတွက်လည်းချူကျေးဇူးတင်ပါတယ်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.